Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ် January 10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေကိုတော့ line to meter 1925 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမော်ပါရှင်
အနည်းကတည်းကညင်ညပါစေကျွန်တော်တမောင်သားမဒီနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေကနေဒါမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုခေါင်းဆောင်တွေဟာမက္ကဆီကိုစီးတီးမြို့မှာထိပ်သီးညီလာခံရဲ့အင်္ဂါနေ့အစည်းအဝေးမှာဒေသတွင်းလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအဓိကဆွေးနွေးနေကြပါတယ်အမေရိကန်တပ်မတော်ဂျိုးဘိုင်ဒန်တပ်မတော်မဖြစ်ခင်အရင်ကရုံးထိုင်ခဲ့တဲ့နေရာကနေရှုပ်ဝဲမှတ်တမ်းဖြစ်နိုင်ခြင်းအထောက်အထားမှတ်တမ်းတချို့ကိုတွေ့ခဲ့တာကြောင့်အမေရိကန်တရားရေးဌာနကသုံးသပ်နေပါတယ်အမေရိကန်မှာရောက်ရှိနေထိုင်နေတဲ့ဘရာဇီးသမ္မတဟောင်းကိုအမေရိကန်ကဖမ်းဆီးပြီးဘရာဇီးကိုပြန်ပို့ပေးဖို့တောင်းဆိုစရာအကြောင်းနဲ့ပါလာတယ်လို့ဘရာဇီးတရားရေးဝန်ကြီးကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်းနဲ့ပဲကျွန်တော်တို့တင်ပြကြမှာပ
ါဟုတ်ကဲ့ပါချင်းဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ဖြစ်တဲ့ဗစ်တိုးရီးယားစခန်းကိုမြန်မာစစ်တပ်ကနေဂျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့လို့လူသေးဆုံးမှုတွေရှိခဲ့ပြီးတော့အဆောက်အဦတချို့ပျက်စီးသွားခဲ့ရပါတယ်
။လေကတော့ငါစီးလာတယ်လို့ကျွန်တော်ချပါတယ်။အသုံးချင်သေးတယ်လို့ကျွန်တော်ကြားတယ်။ CRF ကပ်တန်ပါပေါ့နော်။ဟိုလေလေကတော့ပြန်ခောက်သွားပြီ၊ပြန်ဆုတ်သွားပြီ။အာကြာချုံကတော့၃ယောက
်စစ်ကောင်စီရဲ့ဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်စစ်ရှောင်ပြည်သူတချို့အသက်ဆုံးခဲ့ရတဲ့အခြေအနေဒေသခံပြည်သူတဦးပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်။နောက်ပြီးခဲ့တဲ့ရပိုင်တုန်းကတွေ့ဆုံခဲ့ကြတဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝမိုင်းလာရှမ်းမြောက်လက်နက်ကင်သုံးဘွဲတို့ရဲ့ဆွေးနွေးပွဲကတော့နိုင်ငံရေးအရာထူးခြားတဲ့သဘောတူညီချက်မျိုးတွေမရခဲ့ကြပါဘူး။စီးရဲတင်းမာနေတဲ့စကိုင်းတိုင်းထဲမှာတော့ရွေးကောက်ပွဲအတွက်လူကြီးစီးရဲနေပြည့်စုံနေပါတယ်။ဒါပေမဲ့စီးရဲပြိပခါတွေကြောင့်အသက်လူပြီးတော့ပြေးလွှာပုန်းအောင်နေရတဲ့စစ်ဘေးရှောင်တွေဟာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲရဲ့မဲဆန္ဒရှင်စီးရဲနေထဲမှာတော့ပါနိုင်ခြင်းအနေအထားမရှိပါဘူး။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်းတန်းနဲ့အတူတင်ဆက်ပေးပါမယ်ရှင်။
ကနေဒါမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုခေါင်းဆောင်တွေဟာမက္ကဆီကိုစီးတီးမြို့ထိပ်သီးညီလာခံရဲ့အင်္ဂါနေ့အစည်းအဝေးမှာဒေသတွင်းလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအဓိကထားဆွေးနွေးကြမယ်လို့အိမ်ပြူတော်ကပြောပါတယ်။အမေရိကန်ရဲ့နိုင်ငံခြားကူညီမှုဝါဒနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကအခုလိုပြောခဲ့ပါတယ်
။ Fortunately our responsibility just doesn't end in the Western Hemisphere. It's in Central Europe, it's in Asia, it's in the Middle East.
ကန်ကြောင်းမလောက်စွာပဲကျွန်တော်တို့ရဲ့တာဝန်ကအနောက်ကမ္ဘာချမ်းမှာပဲပြီးသွားခဲ့တာမဟုတ်ပါဘူး။အာရှအရှေ့လဲပိုင်းအာဖရိကနဲ့ဗဟိုဥရောပမှာကျွန်တော်တို့တာဝန်တွေကရှိနေပါတယ်။အရှေ့တောင်အာရှအနောက်အာရှမှာလည်းရှိနေပါတယ်။တနည်းအားဖြင့်ကိုအာယုံဆိုင်ရတာမျိုးကျွန်တော်ဖြစ်ချင်ပါတယ်။ဒါပေမဲ့မဖြစ်နိုင်ပါဘူး။နေရာများစွာကိုကျွန်တော်တို့အာယုံဆိုင်နေရတာပါလို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။1933ကနေ1945အတွင်းအမေရိကန်သမ္မတကြီးဖြစ်ခဲ့တဲ့ Franklin Roosevelt ရဲ့အင်းကြီးချင်းကောင်းမူဝါဒနဲ့ဆန့်ကျင်ပြီးအမေရိကရဲ့မူဝါဒဟာလက်တင်အမေရိကနဲ့ကရီးဘီယံနိုင်ငံတွေကိုပစ်ပယ်ထားခဲ့ပြီးအခုချိန်မှာဒီမူဝါဒကိုပြောင်းဖို့အချိန်ကာဖြစ်တယ်လို့မက္ကဆီကိုတပ်မတော်အိုဘရာဒိုကပြောလိုက်တာကိုသတင်းတော်တွေရှေ့မှာပဲတပ်မတော်ဘိုင်ဒန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုမက္ကဆီကိုတပ်မတော်အန်ဒရေးမန်နူအယ်လိုပက်စ်အိုဘရာဒိုနဲ့အမေရိကပြည်ထောင်စုတပ်မတော်ဂျိုးဘိုင်ဒန်တို့ဟာမက္ကဆီကိုနိုင်ငံမှာတွေ့ဆုံနေကြတာဖြစ်ပါတယ်။ဒီစည်းဝေးနဲ့ဆက်နွယ်ပြီးအမေရိကန်နဲ့ကနေဒါထိပ်တန်းတာဝန်ရှိသူတွေဟာရာသီဥတုအပြောင်းအလဲနဲ့ယူကရိန်းထောက်ခုရဲ့ကိစ္စတွေကိုလည်းတိကျဆွေးနွေးကြမှာဖြစ်ပါတယ
်။အမေရိကန်သမ္မတဒီဂျိုးဘိုင်ဒန်သမ္မတမဖြစ်ခင်အရင်တုန်းကရုံးထိုင်ခဲ့တဲ့နေရာကနေလျှို့ဝှက်မှတ်တမ်းဖြစ်နိုင်ခြင်းအထောက်အထားမှတ်တမ်းတချို့ကိုတွေ့ခဲ့တာကြောင့်အမေရိကန်တရားရေးဌာနကသုံးသပ်ကြည့်ရှုနေတဲ့အကြောင်းသမ္မတအင်ဖြူရောကမနေ့တုန်းကထုတ်ပြန်ပြောဆိုပါတယ်။2018ခုနှစ်ဂျိုးဘိုင်ဒန်ဒုသမ္မတအဖြစ်နဲ့တာဝန်ယူခဲ့တဲ့အချိန်နောက်ပြီးတော့2020ခုနှစ်သမ္မတရွေးကောက်ပွဲဝင်ခန်းနီးဆက်ဆဲကာလမတိုင်ခင်နေမှာသူအသုံးပြုခဲ့တဲ့ Penn Biden Sanders ရုံးငန်းတွေကိုသမ္မတရဲ့ကိုရေးကိုရာဆိုင်ရာရှေ့နေပြီးဝင်ရောက်ရှင်းလင်းတဲ့အချိန်မှာအဲ့ဒီမှတ်တမ်းတွေကိုတွေ့ခဲ့တာဖြစ်ပါတယ် တော့ခတ်ပြီးတော့တင်စီထားတဲ့ဒီမှတ်တမ်းအထောက်အထားအနေချင်းဟာလျှို့ဝှက်ဖြစ်နေတတ်မှတ်ထားတဲ့မှတ်တမ်းတွေဖြစ်တဲ့အကြောင်းတမရရဲ့အထူးအကြံပေး Richard Sobart ကပြောပါတယ်။ Obama Biden အစိုးရတက်တန်းတွင်မှအမျိုးသားမော်ဂွန်းတိုက်ကိုပို့ရမယ်မှတ်တမ်းအလုံးရောက်ရှိရေးမှတ်တမ်းတွေတွေ့ခဲ့ကြတဲ့ကမော်ဂွန်းတိုက်နဲ့တရားရေးဌာနတို့ပူးပေါင်းဆောင်ရွက်ခဲ့ကြောင်းတမရရဲ့ရှေ့နေတဲ့အကြောင်းကြားပြီးတော့အနံမှုအတွက်နောက်တရမှာပဲလှုပ်ဆောင်ခဲ့တဲ့အကြောင်းလည်းပြောပါတယ်။တရားဝင်ပြောပိုင်ခွင့်မရှိသူတဦးကတော့အခုလိုတွေ့ခဲ့တဲ့လျှို့ဝှက်မှတ်တမ်းတွေနဲ့ပတ်သက်ပြီးစစ်ဆေးနိုင်မှုပြည်ထောင်စုအစိုးရရှေ့နေချုပ် Merrish Garland ကနေပြီးတော့မြောက်ပိုင်း Illinois ခရိုင်ကရှေ့နေချုပ် John Lewis ကိုတာဝန်ပေးထားတယ်လို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့ American အမျိုးသားမော်ဂွန်းတိုက်ဘက်ကမှတ်ချက်တစုံတရာပေးပြောဆိုတာမရှိပါဘူးရှင
် American မှာရောက်ရှိနေထိုင်နေတဲ့ Brazil သမ္မတဟောင်းအိုအမေရိကန်ကဖမ်းဆီးပြီးဘရာဇီးကိုပြန်ပို့ပေးဖို့တောင်းဆိုစရာအကြောင်းနည်းပါးလာပါတယ်လို့ဘရာဇီးတရားရေးဝန်ကြီးဖလေဗီယိုဒီနိုကတင်းလာနေကပြောကြားလိုက်ပါတယ်။တရားခံကိုဖမ်းပြီးမူလနိုင်ငံကိုပြန်ပို့တယ်ဆိုတာဥပဒေကြောင်းနဲ့နိုင်ငံတကာသဘောတူညီချက်တွေအကျုံးဝင်နေပြီးများသောအားဖြင့်ရာဇဝတ်မှုကျူးလွန်သူတွေနဲ့ပတ်သက်တယ်လို့တရားရေးဝန်ကြီးကရှင်းပြသွားပါတယ်။ဒါပေမဲ့မတောင်းဆိုဘူးဆိုတာကိုတော့အပြစ်ပြမပြောပါဘူး။ဘရာဇီးသမ္မတဟောင်းကိုထောက်ခံသူတွေကရွေးကောက်ပွဲမဲမတမာမှုတွေရှိတယ်ဆိုပြီးသမ္မတအိမ်တော်လွတ်တော်တရားရုံးချုပ်နဲ့အစိုးရစောက်အုံတွေကိုတနင်္ဂနွေနေ့ကဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။တနင်္လာနေ့မှာတော့ဘရာဇီးပြည်သူထောင်ပေါင်းများစွာဟာအဓိကမြို့ကြီးတွေရဲ့လမ်းတွေပေါ်ကိုထွက်လာကြပြီးသမ္မတဘောလ်ဆိုနာရိုထောက်ခံသူတွေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆင်နွှဲခဲ့ကြပါတယ်။သမ္မတဟောင်းကိုအရေးယူပေးဖို့လည်းတောင်းဆိုခဲ့ကြတာပါ။အကြီးမားဆုံးဆန္ဒပြပွဲကတော့စူပေါ်လိုမှာဖြစ်ခဲ့ပါတယ်။အကြံဖက်ဝါဒပြည်သူပိုင်ပစ္စည်းဖျက်ဆီးမှုရာဇဝတ်မှုနဲ့အာဏာသိမ်းရာကြိုးပမ်းမှုတွေကိုဒီမိုကရေစီစနစ်ခုခံသူတွေကညှင်းပယ်တုံ့ပြန်လိုက်ပါတယ်လို့သမ္မတလူးအစ်အီနာစီယိုလူလာဒီဆီဗာလွတ်တော်ခေါင်းဆောင်တွေနဲ့တရားလွတ်တော်ချုပ်ဩခရာတို့ကတနင်္လာနေ့မှာပူးတွဲကြေညာချက်တရားထုတ်ပြန်လိုက်ပါတယ်ဘောဆိုနာရိုထောက်ခံဆန္ဒပြစုဘူးကဲ့သို့1500ကိုအစိုးရကဖမ်းဆီးထားပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တဝမ်းမှာတော့မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ပေါ်နေတာမှာဒီကနေ့ဇန်နဝါရီလ10ရက်နေ့အထိကတော့အသက်5နှစ်အရွယ်ကလေးငယ်လေးတဦးအပါအဝင်သေဆုံးသူက14ဦးထိရှိသွားပြီဖြစ်ပါတယ်။မနေ့တနင်္လာနေ့တုန်းကပြည်နယ်အလဲပိုင်းကကမ်းခြေမြို့တစ်မြို့မှာသားမိနှစ်ယောက်မောင်းလာတဲ့ကားကရေထဲကိုမျောပါသွားရာကနေမိခင်ကိုပဲကယ်တင်လိုက်နိုင်ပြီးတော့အသက်5နှစ်အရွယ်သားငယ်လေးကတော့အချိန်မီမကယ်လိုက်နိုင်ပဲရေထဲကိုမျောပါသွားတယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အနည်းငယ်တွင်တော့ကယ်လီဖိုးနီးယားပြည်နယ်မှာပုံမှန်ထက်အစပေါင်း400ရာခိုင်နှုန်းနောက်ပြီးတော့600ရာခိုင်နှုန်းများတဲ့မိုးတွေရွာသွန်းခဲ့ပါတယ်လို့အမေရိကန်အမျိုးသားမိုးလေဝသဌာနကပြောပါတယ်။ပြည်နယ်အထက်မြောက်ပိုင်းဒေသမှာတော့နေ့နေ့ကျနေပါတယ်။ဒါပေမဲ့အလဲပိုင်းနဲ့အောက်ဖက်တောင်ပိုင်းဒေသတွေမှာတော့မိုးအဆက်မပြတ်ရွာသွန်းခဲ့ဒါကြောင့်လူပေါင်း34သန်းလောက်အတွက်ပြည်내အစိုးရကရေကြီးမှုသတိပေးချက်ထုတ်ပြန်ပါတယ်။မိုးများရေကြီးမှုရဲ့နောက်ဆက်တွဲမြေပြိုမှုတွေဖြစ်လာမဲ့အရေးအတွက်လည်းပြည်내အစိုးရတာဝန်ရှိတဲ့သူတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အခုချိန်အထိပြည်내တဝန်းဆယ်တန်းထက်မနည်းတဲ့လူတွေဟာလျှက်စစ်မီပြတ်တောက်မှုအပြင်လမ်းပန်းဆက်သွယ်ရေးခက်ခဲနေတယ်လို့ရင်ဆိုင်နေရပါတယ်။ဒီကနေ့အင်္ဂါနေ့မှာလည်းလော့စ်အိန်ဂျလိစ်အပါအဝင်ပြည်내တောင်ပိုင်းဒေသတွေမှာမိုးတီးထန်ပြီးတော့အလေပြင်းတိုက်နိုင်ခြေရှိနေတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းပါတယ်ရှင်။
VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညဘက်သတင်းတွေကို VOA ကကြေညာနေပါတယ်မနက်ကမှ2022ခုနှစ်စစ်အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းကလေးကအရှိတောအာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာနိုင်ငံအခြေအနေပေါ်မှာစဉ်ဆက်မပြတ်ခိုင်ခိုင်မာမာရပ်တည်ချစ်ကပ်နေတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။မြမရေးအာဆီယံဘုတ်ဘောတူကြီးချက်900ကိုအလျင်အမြန်အပြည့်အဝအကောင့်ထဲပေါ်ဖို့နဲ့မြမရေးတည်တာထင်ရှားတဲ့တိုးတက်မှုတွေရလာဖို့အာဆီယံနဲ့အာဆီယံအထူးကိုယ်စားလှယ်တို့ကိုပူးပေါင်းဆောင်ရွက်ဖို့မြမစစ်ကောင်စီကိုတိုက်တွန်းနေတယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါမြန်မာပြည်နဲ့ပတ်သက်လို့အာဆီယံအတွင်းဘလောက်ထိသဘောကွဲလွဲမှုတွေရှိနေလဲဆိုပြီးစင်ကာပူလွှတ်တော်အမတ်မင်းပြန်ချက်ကိုစင်ကာပူနိုင်ငံခြားရေးဝန်ကြီးကစာနဲ့ပြန်လည်တုံ့ပြန်ဖြေထားတာပါတုံ့ပြန်ချက်ထဲမှာမြန်မာပြည်နဲ့ပတ်သက်လို့အာဆီယံအတွင်းသဘောကွဲလွဲမှုရှိမရှိဆိုတာကိုဖြေကြားထားခြင်းမရှိဘဲအာဆီယံအနေနဲ့ဘုံသဘောတူညီချက်900အပေါ်မှာခိုင်ခိုင်မြဲမြဲရှိတယ်ဆိုတာကိုပဲဖြေကြားထားပါတယ်တလောတုံးကတော့ထိုင်းနိုင်ငံကကမခလာလုပ်ပြီးမြန်မာစစ်ကောင်စီဝန်ကြီးတွေနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတချို့အလွတ်သဘောဆွေးနွေးပွဲလုပ်ခဲ့ရမှာ ကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်တို့ကကိုယ်စားလှယ်တွေပဲတက်ရောက်ခဲ့ပါတယ်ဒီလိုဆွေးနွေးပွဲတွေဟာအာဆီယံမူသဘောထားနဲ့မကိုက်ညီဘူးဆိုပြီးစင်ကာပူကကန့်ကွက်ခဲ့တယ်လို့တန်တမာအသိုက်အဝန်းကိုကိုးကားပြီးသတင်းတချို့ကရေးပေမဲ့ဒါကိုတော့တိကျအတည်ပြုလို့မရပါဘူ
းထိုင်းနိုင်ငံမှာတော့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကနောက်တစ်ကြိမ်ရွေးကောက်ပွဲအတွက်ဘန်ကောက်မြို့တော်မှာမနေ့တုန်းကမဲဆွယ်စည်းရုံးမှုတွေစတင်လိုက်ပါတယ်ထိုင်းနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုသူဖြေရှင်းသွားမယ်လို့မဲဆန္ဒရှင်တွေကိုဂရုပေးပြောဆိုပါတယ
်စိတ်နှမတိသူကคือเราต้องยึดมั่นในอะไรในอะไรชาติศาสนาพระมหากษัตริย์ใช่ไม่ใช่นี่คือหัวใจของคนไทย
ทั้งไทยနိုင်ငံမှာဘာသာတရားไทยဘရင်စနစ်နဲ့ไทยနိုင်ငံကပြည်သူတွေအတွက်သူအကောင်းဆုံးစ조사သွားမယ်ဆိုတဲ့ကြောင်းไทยလူအဖွဲ့အစည်းရဲ့ထောက်တိုင်ကြီး3ခုအဖြစ်နဲ့ไทยဝင်ကြီးချုပ်ပရာယုတ်ချန်အိုချာကပြောဆိုသွားတာဖြစ်ပါတယ်ไทยနိုင်ငံမှာစီးပွားရေးပြဿနာအပြင်ပြဿနာဘောင်းဆောင်နဲ့ရင်ဆိုင်နေရဆဲဖြစ်တဲ့ကြောင်းသူသာဆက်ပြီးတော့အုပ်ချုပ်ခွင့်ရမယ်ဆိုရင်ကြံနေသေးတဲ့ပြဿနာတွေကိုလည်းဖြေရှင်းသွားမယ်ဆိုတာကိုသူကပြောသွားတာပါ။ဗတ်ပေါင်းစုံဝေဖန်မှုတွေခံနေရတဲ့ထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာက2014ခုနှစ်ထိုင်းနိုင်ငံကိုအာဏာသိမ်းခဲ့တဲ့စစ်ကောင်ဆောင်ဖြစ်ပြီးတော့အငင်းပွားစရာဖြစ်တဲ့2019ရွေးကောက်ပွဲမှာအနိုင်ရခဲ့တာဖြစ်ပါတယ်။လက်ရှိစစ်တပ်ဦးဆောင်ပြီးဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအရနောက်ထပ်2နှစ်ပဲတိုင်းပြည်ကိုအုပ်ချုပ်ခွင့်ရှိပြီးတော့မကြသေးခင်ကပဲညီညွတ်သောထိုင်းမျိုးသားပါတီ Runter Chin Chat ပါတီကိုသူဝင်ခဲ့တာပါ။ရွေးကောက်ပွဲမှာတော့သူ့ရဲ့ပါတီဟောင်းဖြစ်တဲ့ Plan Prachara ပါတီနဲ့သူရှင်ပြန်ရမှာဖြစ်ပါတယ်။ထိုင်းပြည်သူတွေကြားမှာတော့အတိုက်ခံဖွဲ့တိုင်းပါတီကိုလူကြိုက်များပေမဲ့ပရာယုတ်ချန်အိုချာအုပ်ချုပ်တဲ့ကာလရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအရဆိုရင်တော့စစ်တပ်နဲ့ဆက်နွယ်တဲ့နိုင်ငံရေးပါတီတွေပဲအသာစီးရစေမဲ့စနစ်ကိုပြဋ္ဌာန်းထားပါတယ်ရှင
်။တရုတ်ခီးသည်တွေအနေနဲ့လေရင်ပေါ်မတက်မီ48နာရီတွင် COVID-19 ပိုးရှိမရှိတဲ့စစ်ဆေးချက်ပြသရမယ်လို့သတ်မှတ်လိုက်တဲ့အတွက်တရုတ်ပြည်ကိုလာကြမဲ့တောင်ကိုရီးယားစီးပွားရေးဗီဇာနဲ့ကမ္ဘာလက်ခီးသွားဗီဇာတွေထုတ်ပေးတာကိုတရုတ်ကရပ်ဆိုင်းလိုက်ပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်မင်ကအခုလိုပြောပါတယ်
။少数国家罔顾科学事实和本国疫情实际，仍执意针对中国采取歧视性。
အစ်ပါနဲ့တကယ်ချက်လက်တွေကိုမျက်ကွယ်ပြုပြီးတိုင်းပြည်လက်ဆုပ်စားဟာတရုတ်နိုင်ငံကိုခွဲခြားပြစ်မှတ်ထားလို့သူတို့တိုင်းပြည်တွေထဲဝင်ရောက်တာကိုကန့်သတ်လာကြပါတယ်။ဒါကိုတရုတ်ကပယ်ချလိုက်ပြီးတန်ပြန်အရေးယူဆောင်ရွက်မှာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ဒါပေမဲ့တရုတ်ကပေးတဲ့ COVID-19 ဆေးရုံတက်လူနာနဲ့သေဆုံးဆေးရင်အချက်လက်တွေဟာတကယ်ဖြစ်နေတာတွေကိုထင်ရမနေဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲအရာရှိတဦးကဇန်နဝါရီလ4ရက်နေ့ကပြောဆိုခဲ့ပါတယ်။အလားတူတရုတ်ခီးသွားတွေအပေါ်သတ်မှတ်တဲ့တိုင်းပြည်တွေကိုတုံ့ပြန်မယ်လို့တရုတ်ကထိန်းချုပ်ထားပေမဲ့အသေးစိတ်ထုတ်ပြန်ချက်တော့မရှိသေးပါဘူး။
ဒေတာရင်းအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံနဲ့နီးနီးကပ်ကပ်မဆက်ဆံခင်မှာပဲဒုတိယကမ္ဘာစစ်အတွင်းဂျပန်ကနေကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုပြန်ပြောင်းသတိရစေလို့တဲ့အကြောင်းတရုတ်နိုင်ငံကဩစတေးလျကိုသတိပေးပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဩစတေးလျကွန်ဆာဗေးတစ်အစိုးရလက်ထက်အတွင်းမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးကတိတိတသားဆိုးဝါးသွားခဲ့တာကြောင့်ဆက်ဆံရေးပြန်ပြီးတော့ကောင်းမွန်လာအောင်လက်ရှိဩစတေးလျအစိုးရကစ조사လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကပဲတရုတ်ရဲ့ဒေတာရင်းပြိုင်ဘက်နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နဲ့ဩစတေးလျကလုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ခုလက်မှတ်ရေးထိုးခဲ့တာမှာတော့ပစ္စည်းပိတ်ဒေတာအတွင်းတရုတ်ရဲ့ဩဇာကြီးထွားလာမှုကိုဟန့်တားတဲ့လုပ်ရည်အဖြစ်နဲ့ရှုမြင်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကဂျပန်ကဩစတေးလျကိုတိုက်ခိုက်ခဲ့မှုတာကြောင့်ဩစတေးလျအနေနဲ့ဂျပန်နဲ့နီးနီးကပ်ကပ်ဆက်ဆံတဲ့နေရာမှာတော့သတိထားဖို့လိုတဲ့အကြောင်းဩစတေးလျနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးရှွမ်ကွန်ကသတိပေးပြောကြားလိုက်ပါတယ်ရှင်။ဇန်နဝါရီလ10ရက်အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုရင်းဆုံးကတော့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ကဌာနချုပ်ကိုမြန်မာစစ်တပ်ကဂျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ဖြစ်တဲ့ဗစ်တိုးရီးယားစခန်းကိုမြန်မာစစ်တပ်ကဂျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူသေဆုံးတာတွေရှိခဲ့ပြီးတော့အဆောက်အဦတချို့လည်းပျက်စီးသွားခဲ့ပါတယ်။သေဆုံးသွားတဲ့သူတွေဟာစစ်ဘေးရှောင်ကန့်နေတဲ့ကဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့အခြေအနေသတင်းကိုတော့ကိုငိမ့်ညံကပြောပြပေးပါမယ်ရှင်
။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းအမျိုးသားတပ်ဦး CNF ဌာနချုပ်ရှိတဲ့ဗစ်တိုးရီးယားစခန်းကိုဇန်နဝါရီလ10ရက်ဒီကနေ့ညနေ9:00ဝန်းကျင်မှာ မြန်မာစစ်တပ်ကဂျက်လီရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အခုလိုတိုက်ခိုက်တာကြောင့်ဌာနချုပ်မှရှိတဲ့အဆောက်အဦတချို့ပျက်စီးခဲ့ပြီး3ဦးသေဆုံးခဲ့တယ်လို့ဒေသခံတူကပြောပါတယ်
။မြန်မာစစ်တပ်ချင်းနေနိုင်ပတ်ဝန်းကျင်တော့မှဖြစ်မယ်။လေရင်ကတော့ငါးစီးလာတယ်လို့ကျွန်တော်ကြားပါတယ်။အသုံးကျင်သေးတယ်လို့ကျွန်တော်ကြားတယ်။ဒီသူတို့စီရက်ကပ်ထဲမှာပေါ့နော်။နောက်ပြီးတော့အကြရှုံးကတော့3ယောက်ပြီးတော့ကျွန်တော်ကြားထားတယ်။ဟိုလေရင်တွေကတော့ပြန်ခောက်သွားပြီ၊ပြန်ဆုတ်သွားပြီ။ကြားရှုံးကတော့3ယောက်တော်တော်ဆက်ရှိတယ်လို့ကျွန်တော်ကြားထားတယ်အပျက်စီးကတော့အပျက်စီးတွေတော့တော်တော်များတယ်လို့တော့ကျွန်တော်ကြားထားတယ်အိမ်တင်လို့ပါလို့ပေါ့နော
်တေဆုံးသွားသူတွေဟာအမျိုးသမီး2ဦးနဲ့အမျိုးသား1ဦးဖြစ်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေဖြစ်တယ်လို့လည်းနောက်ထပ်ဒေသခံတူကအခုလိုပြောပါတယ
်တကယ်နဲ့စစ်ဘေးရှောင်တွေစီရင်တွေလည်းများရှိတယ်လေဆိုတော့အဲ့ဒီမှာပဲတော့ခုလုံးကြတာလေအဲ့ဒီမြန်လုံးချုံနေဆိုကြတော့လေအဲ့လိုကျတော့ကောင်းရအဲ့ဒီမှာယောက်ျားလေးတယောက်နဲ့ link လေးမျိုးပေါ့နော်အဲ့မှာတည်တယ်
DCNS စခန်းဟာအိန္ဒိယမြန်မာနယ်စပ်မှာတည်ရှိတာဖြစ်ပြီးအိန္ဒိယနိုင်ငံနယ်နိမိတ်နဲ့ချောင်းတစ်ခုသာခြားတဲ့အတွက်အခုလိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတာကြောင့်အိန္ဒိယဘက်ကဘုံသီးတွေကျတာတွေလည်းရှိတယ်လို့ပြောဆိုကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်မပြုနိုင်ပါဘူး။အခုလို CNF စခန်းကိုလေရင်နဲ့ဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။2022ခုနှစ်နိုဝင်ဘာလထဲမှာCNF ဌာနချုပ်စခန်းရှိတဲ့နေရာတွေကိုပေါ်ပြထားတဲ့လေကြောင်းဆိုင်ရာအမှတ်အသားမြေပုံတွေလူမှုကွန်ရက်စာမျက်နှာတွေမှာထွက်ပေါ်လာခဲ့ပြီးနှစ်လနီးပါးအကြာ CNF ဌာနချုပ်ဖြစ်တဲ့ Victoria Camp ကိုအခုလိုဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါသေးတယ်ခင်ဗျာ
အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ဖြစ်တဲ့ Victoria စခန်းကိုမြန်မာစစ်တပ်ကနေဂျက်လီရီနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်3ဘွဲ့နဲ့စစ်ကောင်စီတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲသဘောတူညီမှုမရခဲ့တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝမိုင်းလာနဲ့ရှမ်းမြောက် SSPB လက်နက်ကိုင်3ဘွဲ့တို့ဆွေးနွေးတဲ့အခါမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စပါဝင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးအရာထူးခြားတဲ့သဘောတူညီချက်မျိုးတွေတော့မရခဲ့ဘူးလို့ SSPB တာဝန်ရှိသူတွေကပြောပါတယ်။မကြသေးခင်တုန်းကမှပြီးဆုံးသွားတဲ့စစ်ကောင်စီနဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်3ဘွဲ့ဆွေးနွေးတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်နယ်အခြေစိုက်ဝပြည်သွေးစည်ညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အဖွဲ့တို့ဟာဒီလ5ရက်နေ့ကနေ9ရက်နေ့အထိနေပြည်တော်မှာဆွေးနွေးခဲ့ကြတာပါဒါဟာတတိယအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်ဒီ3ရက်ကြာဆွေးနွေးပွဲအတွင်းမှာနိုင်ငံရေးအရာထူးခြားတဲ့သဘောတူညီချက်မရခဲ့ကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်ကိုယ်တော်ကမရမရောက်တာဗျာတော့စက္ကသကထုတ်ပြန်တယ်လို့သဘောတူညီချက်လက်မှတ်ကြီးထုတ်ခဲ့တယ်ဆိုတော့အဲ့တော့ကျွန်တော်တို့မချမိဘူးဗျသူတို့ပြောတာကဒီအစည်းအဝေးမတန်းတော့ပဲဒီသဘောတူညီမှုရတယ်ဆိုတော့အစည်းအဝေးမတန်းလက်မှတ်ထုတ်လို့မရှိတော့ဘူးဗျအဲ့တခြားဟာတပုတ်အနိုင်ငံကြီးသဘောတူညီချက်တော့မပါဘူးလို့ကျွန်တော်ဟိုအကြံပြင်းတော့သိရတယ်ဗ
ျစစ်ကောင်စီဘက်ကတော့9ရက်နေ့အစည်းအဝေးမှာဆွေးနွေးမဲ့အကြောင်းအရာတွေကိုညီနိုင်တာဒုတိယအကြိမ်ဆွေးနွေးပွဲကမပြည့်ပြတ်သေးတဲ့အချက်တွေအဖွဲ့အစည်းအသီးရဲ့နိုင်ငံရေးလိုလားချက်တွေကိုအပြန်အလှန်ညှိနှိုင်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားတာပါဒီဆွေးနွေးပွဲမှာ2008ဖွဲ့စည်းပုံကအခြေခံကျတဲ့ပုံမှန်တွေပြင်ဆင်ရေးကိုလည်းဆွေးနွေးကြောင်းဖော်ပြပါတယ်ပုံမှုဆိုင်ဖုံးဟန်ကတော့2008ပြင်ဆင်ရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအဓိကဆွေးနွေးခဲ့ကြောင်းပြောပါတယ
်ဒီအခြေခံတွေနဲ့ပတ်သက်တာတော့ဒီတက်မတော်ပဲတင်လာများတယ်ကျွန်မအားရရတော့ဆွေးနွေးမှုမပြည့်ခဲ့ဘူးလို့ကျွန်တော်သိရတယ်လို့တော့ကျေနော်တော့တူတူတပွဲကနေတပွဲပြီးပြီးတော့လုတ်နိုင်တဲ့အနေအထားမရှိသေးပါဘူးဒီပွဲဒီတူတူရေလုတ်တပွဲပြီးပြီးချက်ချနေတဲ့အနေအထားမရှိပါဘူ
းရွက်ောက်ပွဲကျင်းပရေးကိစ္စမှာတော့ SSPP ကကန့်ကွက်တာမရှိဘူးလို့လည်းဆက်ပြောပါတယ
်ကျွန်တော်တို့ SSPP SN ငင်းဒီဆိုလို့ရှိရင်ဒီကောက်ပွဲဆိုတော့ဘယ်တော့မှကျွန်တော်တို့စိုက်ကြက်တာလည်းမရှိပါဘူးရွက်ောက်ပွဲလုတ်တာအကောင်းတာပေါ့ဗျာဟုတ်တယ်မလားရွက်ောက်ပွဲလုတ်တာဒီနေ့ဒီစိုက်ကြက်တာနည်းဒီလိုမျိုးမိလာကိုတောင်းနေတဲ့အခြေခံအဆင့်တစ်ခုပဲဖြစ်တယ်ဆိုတော့ကျွန်တော်တို့ကတော့အခက်ခဲအားမရှိတော့ဘူးเนาะကျွန်တော်တို့ကဒီလိုပဲသဘောထားရှိပါတယ
်ဝါပြည်သွေးစည်ညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာနယ်မြေတွေမှာတော့အုပ်ချုပ်ရေးရန်တရားဆိုင်ရာအခက်အခဲနဲ့ဒေသခံတွေမှာမပုံနေအခက်အခဲရှိတာကြောင့်ရခင်ရွက်ောက်ပွဲတွေလိုပဲကျင်းပဖို့မရှိနိုင်ကြောင်း Sunu Wego, Pawin Deokere, SSPB Kozile, Bumuji Sainsuga, Vioego, Piotu Tabare, SSPB Apuene, Nemye Tisanide, PSLF, TNLA, the Amplan Apuega, Yoko Puego, Lemakan, John Tadin Toponibare, Apue Pianjae Dawonga, Dubo Muji, Ta Ijogaro, Yoko Puene Patepi, Attacker, the Zondia, Nyon Chatara Machi, Dejan Okulu, Piobare. PSLF DNLA Duogata Dajo Jagaro Thrun Nemima Yuko Wedjin Barago Longwa Lemakanjao Shupi Midrintanago Pioso Tabare Sikong Siga Dini Ogula Majin Babu Yuetare Yuko Wegoro KIA Kachin Lenakan Apuega Sanjin Tadalu Chin Lenakan Apuega Chugale Lemakanjao Topian Tabare Sikong Sibegaro Messi and Kawirarego Dila Koye Nega Satin B. Sangye Nebarekna.
Wa Milan and Sham Yau Lenakan Tongwen and Sikong Siro Jaswiniway, Nangan Yea, two jarred the board when you jammed me yagged at Jandri, Kozo Winline Dimbia Pigera Pibarishi, Sabiro Sikong Sigani, Usang Jimbame, Yuka Buene Pata Biro, Nangan the one pins in it at Jandri, Bibu Zadigo Zadigan Sabibu Shivare. Sikong Sine Dida can be do Gangway de Pueroja, Titre Muri, Pientan, it is a kind of maro. Sikong Sigani, Pulome, Yaka Wedre, A now Zusayin, the Kaukamido, Louis, Sien, Puzurari, Salone, Vido, Dida caniga, Piovare, Dijan, the Rimpebo Jaguro, Lemaga, Dimbia Pitabare.
Sagina and Drenia Dromama, Yuka Wedre, Louis, Sien, Puzubu, Josani Vime, Dida can Rio, Dida can Gangway de Puerigaba, Dago Lamkan Javao. Nema Sidane, Tidwemu, Abin Tanzon Tega, Niata Kupide, Bele Nema, Jugawe Lona Mu, Didakan Gawe Dadu, Nema Sidabaga, Nina Mu Lulare Lu, Bele Ne, Gawe, a Puerto Kupide, the Kin Town, you a Puerto Down, she do got your body.
Oh, when it goes, you sit down, God, no, okay, you go and maybe what mean I know. She did, you know, they never know what they got. เอาโทรศัพท์ไปเลยว่าดีไหนน่ะใช่มั้ยเนี่ยอย่างเดียวดีเลยว่าได้ยังไม่ได้ยังไม่ปกเลยล่ะคนละคันกันแล้วละคันกันแล้วอย่าเอาดีกว่ามีไหนน่ะใช่มั้ยอ๋อดีเหตุก็บ่ลงเองอ๋อเค้าเอาอยู่จะแม่บ่อ๋อบริเวณเค้าเอาอยู่จะแม่บ่ดีเลยอยู่แม่ย่าแม่ไว้นี่บ่ดีบ่ล่ะอะไรบ่ย่าย่ามาบ่ฮู้ล่ะบ่เออเนาะพี่ก็ดีก็ดีเป็นแม่ย่าหลังบ่ย่าเอ้ยเป็นบ่ ก็ได้ว่าเรื่องนี้บ่เออบ่ล้านลูกไปแล้วบ่ล้านลูกไปแม่ผมก็รู้เอออันนี้ก็ลักษณะมันก็อันนี้ก็หลาดีอย่างชื่อเนาะอ่ะบ่าบีเดียวซั่นแชมเบี้ยเนี่ยเป็นบ่าดีบ่าบ่าเลยแชมเบี้ยเนาะเออตะนูหลูหลาได้บ่าดีบ่าบ่าเนาะบ่ปู่เลยก็เลยว่าแล้วไม่คันจ้องเนาะตะนูบ่ปิดตะบ่าว่าตะนูเดียวไล่ได้ล่ะเออตะนูบ่โอ้ดาวน์มีอยู่จ้องบ่โอ้ตะเกเรบ่ขึ้นละแล้วตะนาบ่ขึ้นละแล้วกิษาอะอะอกโลบ่ดาวน์มีอยู่จ
lomai juga boleh kami yang jadi lo. Terus di dalam mayung tanari gule lekam mahupu lo piaja bare. Sekarang ini gambar lumiu negri masih de. Sekarang si lola de pido sepuh si de. Jaya de cuma enau tu seyang kau kanari si ne bare. Lulu ye seyang kau kane. Tawin si tu lego sekarang si jadi ne. Biasa ti kore sekarang si kau pade pido sepuh riga. Longjong ye yu sanya bini alu. Di dalam kan tu gak piaja bare.
Terus tu sejang bongsan liu, sejang bongsan liu ne tu gak. Di sejang mana lu alu lau biro. Hello, you are the danger in that you know, if I was any call, hello, maybe on the boy. Yeah, it's already gone on the Wadawa, Usombido, Kong, yeah, yeah, cool. The Kadwai, the Wadawa, Nagu, there was a dog, say, also, I love about it. Yeah, then out of beauty, Jamaica. You them are a dong with the come on window. You them are that. Dua kolong new, tenzin ten dah nak buat kerana dua di new new dah tenzin ten dah dua seni lah ni lain lah ni lagi no, di tanzi dah new tu, jangan dah new tu, san nak buat kerana dua di new dah tenzin ten dah lupa lah tu, new dah macam tu dulu ye longjong ini kan new jenis apa di mana, kembung ni web video di dalam kencing video ni lah ni lah ya, ku lalu je kalau di new ni di kabu ni.
Sekarang ini nenek bibi nampai sekarang sih kapiulau mai juga boleh kupi duri ini ne, bukan bawa nari malu punya, အတိမမပြူဖို့အတွက်ရည်ရွယ်တိုက်တွန်းတဲ့ဆန္ဒပြပွဲတွေလည်းဒီအပိုင်းမှာနေ့စဉ်ဆိုသလိုစကိုင်းတိုင်းနဲ့တချို့နေရာတွေမှာပြုလုပ်ကြပါတယ်။စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုဆန့်ကျင်ကြဖို့နှိုးဆော်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုစကိုင်းတိုင်းအတွင်းကကလေး၊မုံရွာ၊ရင်းမပင်၊စလင်းကြီး၊ကနီ၊ချောင်းဦးစတဲ့ဒေသတွေမှာ2022ခုနှစ်နိုဝင်ဘာလကတည်းကစတင်လှုပ်ဆောင်နေကြတာပါ။မြန်မာစစ်ကောင်စီကတော့ရွေးကောက်ပွဲတွေကိုဒီနှစ်ဩဂတ်လလောက်လုံနိုင်အောင်ရည်မှန်းထားပြီးရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းရေးရအောင်ဆောင်ရွက်မယ်လို့စစ်ကောင်ဆောင်တွေကပြောထားပါတယ်။မြန်မာလူအခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့စစ်ကောင်စီလုံမဲ့ရွေးကောက်ပွဲဟာအတုအယောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့ပြောဆိုထားပါတယ်ရှင်။
တိုက်ပွဲတွေပြင်းထန်နေတဲ့ဒီစကိုင်းတိုင်းအတွင်းမှာရွေးကောက်ပွဲအတွက်လူဦးရေစီးရင်ပြုစုနေတဲ့အကြောင်းသတင်းကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲစစ်ကောင်စီကျင်းပမဲ့2023ရွေးကောက်ပွဲအတွက်လူဦးရေဒီပြုစုနေတဲ့စီးရင်ထဲမှာစစ်ဘေးရှောင်တွေမပါသေးတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်။စစ်ကောင်စီကနေကျင်းပမဲ့အခုနှစ်2023ခုနှစ်ရွေးကောက်ပွဲအတွက်လူဦးရေစီးရင်ကိုတော့နိုင်ငံနဲ့အဝန်ရက်ကွက်အလိုက်မြို့နယ်တွေမှာပါလိုက်လံပြီးတော့ကောက်ယူနေပါတယ်။ဒါပေမဲ့ဆီယနာတိမ့်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာပြီးတော့အသက်လူပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးစစ်ရှောင်ဒုက္ခသည်တွေကဒီစရင်ထဲမှာပါဝင်နိုင်မှာမလားဒီအကြောင်းရန်ကုန်ကမေးမြန်းပြီးသတင်းပေးပို့ထားတာကိုတော့မမတစေအောင်ကတင်ပြပေးပါမယ်ရှင
်ဆီယနာတိမ်ထားတဲ့မြန်မာနိုင်ငံမှာအခုနှစ်ထဲမှာရွေးကောက်ပွဲထပ်ပြီးတော့လှုပ်ဖို့အတွက်စစ်ကောင်စီဘက်ကပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်မြို့ပေါ်ရက်ွက်တွေမှာလူစီရင်ကောက်တာကိုဇန်နဝါရီ9ရက်တနင်္လာနေ့ကစပြီးတော့လှုပ်ဆောင်နေတာပါဒါပေမဲ့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်နေရစွန့်ပြီးတော့ရောက်တဲ့အရက်မှာခိုးလုံနေတဲ့သူတွေကြားမှာတော့အခုလိုစီရင်ကောက်ယူရတာမကြုံရသေးပါဘူးကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မှာလည်းလက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံတွေမှာအခုအချိန်ထိနေရမပြတ်နိုင်သေးပါဘူးတချို့ကလည်းနေမီးတဲ့ပါသွားလို့ပြန်စရာအိမ်လုံးဝမရှိတဲ့အခြေအနေကြုံတွေ့နေရပါတယ်အိမ်ပြန်မှုအခွင့်မသာသေးပဲနှစ်နှစ်နီးပါးဆစ်ရှောင်နေရသူတူကတော့အခုနေထိုင်နေတဲ့ကြီးရွာမှာတော့သူတို့ကိုရွေးကောက်ပွဲအတွက်တစုံတရာပြောလာတာမျိုးမရှိသေးဘူးလို့ပြောပါတယ
်ရွေးကောက်ပွဲအတွက်အယူဘာမှမချရသေးဘူးပဲဟောပြန်လို့ပြောချပါသေးတယ်မဲ့အန်ဒီတော့ပြန်လို့လေလျောက်သွားတော့ဒီလိုရွာတော့လုံးဝပြန်လို့မရဘူးဖြစ်နေလို့လေအဲ့ဒါကြောင့်အန်ဒီတော့ပြန်ရလို့ရှိရင်ဒီတော့ပြန်ပြီးမပေါ့အဲ့ဒါနဲ့ပြန်ဆုံစားကြည့်လိုက်တော့ဘလို့မှလည်းသူများမပေးဝင်သေးဘူးတော့ပြန်နေလို့လည်းမရှိသေးလို့လေအဲ့ဒါကြောင့်အန်ဒီတော့လည်းမနေရလို့အဲ့ဒါကြောင့်ဒီကိုနေဟောင်းကိုပြန်လာနေရတယ်ဒီကောက်ပွဲချဲတော့ရွာလူကြီးတော့ဘာမှပြောလာသေးဘူးအန်ဒီတော့ဒီလိုပြောလိုက်တော့လေဒီချင်းချင်းမှဖြီးပြီးမှပေါ့
ရခိုင်ပြည်နယ်ကရင်ပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်တို့မှရှိတဲ့စစ်ရှောင်စခန်းတွေကိုဖျက်သိမ်းပြီးတော့စစ်ပြည်ဒုက္ခသည်တွေနေရာပြန်ဖို့လဲစစ်ကောင်စီဘက်ကပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာကတည်းကဖိအားပေးတာတွေရှိတယ်လို့စစ်ဘေးရှောင်တဲ့သူတို့ကိုကူညီနေသူတွေကပြောပါတယ်အခု2023အစပိုင်းမှာလဲစစ်ရှောင်တချို့နေရာပြန်ဖို့ကိုပုံစံမျိုးစုံနဲ့ပြောဆိုတာတွေရှိလာပါတယ်
တော့ပိုင်းတော့ဒီလိုဆက်လာမယ်ဒီရုပ်ကိုပဲနီးလာပြီးတဲ့အချိန်ကျတော့တချို့ကတော့ပြန်ခိုင်းတော့မယ်ကွန်မြူနတီဆူဆူပြန်လာတော့လူတွေယူပြမယ်ဘာညာတော့ပြောတော့ပြောတယ
်စစ်ဘေးဒုက္ခသည်တွေကတော့သူရဲ့နေရာမလုံခြုံသေးတယ်လို့ပြန်စရာအိမ်မရှိတော့လို့ရောက်တဲ့အရက်မှာပဲအခက်ခဲတွေရင်ဆိုင်ပြီးနေနေရတယ်လို့ပြောပါတယ်စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲတွေမှာမပါဝင်မှုကိုလည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတော်လှန်ရေးအင်အားစုတွေကပြည်သူတွေကိုတိုက်တွန်းနေကြပါတယ်ရှင်
ဆီယနာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေကြောင့်နေဆွန့်ခွာပြီးထွက်ပြေးနေရတဲ့စစ်ပြေးရှောင်ဒုက္ခသည်တွေစစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲကျင်းပမဲ့စည်းရင်းထဲမှာပါနိုင်ခြင်းမရှိသေးတဲ့အခြေအနေကိုမမတစေအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်လည်းပေးပို့နိုင်ပါတယ်ရှင်။VOA မိတ်ကန်တန်းရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အင်္ဂါနေ့ညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မိတ်ကန်တန်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA မိတ်ကန်တန်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေ အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELTA70B Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်မယ်။ကျွန်ုပ်ဖဲ့မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ခါနေ2023ခုနှစ် January 10ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။American နိုင်ငံရေးအကြောင်းနောက်ဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့သတင်းတိုလေးတွေကိုစူးစီးတင်ပြထားတာကမ္ဘာတစ်လွှားခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံစတဲ့ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်။ American အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့ Kevin McCarthy ကျန်းသစ်စာချိန်ဆိုပြီးတဲ့နောက်မှာတော့ Republican တွေအနေနဲ့သူတို့ရဲ့လုပ်ငန်းဆောင်တာတွေကိုစတင်နိုင်ပါပြီ။အောက်လွှတ်တော်မှာလူများစုဖြစ်လာတဲ့ Republican တွေအနေနဲ့သူတို့လက်ထက်မှာဘာတွေအောင်မြင်အောင်လုပ်နိုင်မလဲ။နောက် Democrat Biden အစိုးရနဲ့အပြန်အလှန်ဘယ်လိုညှိနှိုင်းပြီးဆောင်ရွက်မလဲဆိုတာတွေကိုတော့ Veronica Vodiran Iglesias ကပေးပို့ထားတဲ့သတင်းကိုဒီသတင်းပတ်ရဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်မှမှာကိုအောင်ကတင်ပြပေးထားပါတယ်ရှင်။
ဒီအကြအကျိန်းနဲ့ညီနိုင်ဆွေးနွေးခဲ့ပြီးနောက် Republican တွေဟာ Kevin McCarthy ကိုအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်တင်မြှောက်လိုက်ပါပြီ။သူကတော့ Biden အစိုးရကိုကြက်မက်ထိန်းချောင်းမယ်ဆိုပြီး Republican တွေကိုရော American လူလူကိုပါကတိပေးထားတာ
ပါ။ We will hold the swamp accountable.
မဟုတ်တန်လျာလုထားတာတွေနဲ့ပတ်သက်ပြီးတရားဥပဒေအတိုင်းဖော်ထုတ်ဆောင်ရွက်မှာပါ။ Afghanistan ကဆက်လို့ကိုဗစ်ရဲ့မူလစစ်မြစ် FBI ကိုလက်ကင်တို့အသုံးချတာအထိပါ
Megadi အနေနဲ့သူ့ကိုမကြိုက်နှစ်သက်သူတွေလည်းလက်ခံလာနိုင်မဲ့မူဝါဒတွေပါရှင်းသုံးပြီးတော့ဥဆောင်မှုပေးရမှာပါသူ့ကိုအောက်လွတ်တော်ဥက္ကဋ္ဌရာထူးကနေဖြုတ်ချဖို့လွတ်တော်အမတ်တယောက်ထဲကနေအစိုးတင်သွင်းတောင်းဆိုနိုင်ပါတယ်ဒါပေမဲ့လည်း Megadi ရဲ့လက်ထောက်ကတော့ဒီလိုဖြစ်နိုင်ခြင်းနည်းတယ်လို့ဆိုရတယ
် We're just going back to the
Pelosi မတိုင်ခင်ကာလ1930ခုနှစ်လောက်ခဲကရှိခဲ့တဲ့စီးမျဉ်းကိုအသုံးပြုပြဿနာဖန်တီးတယ်ဆိုတာမျိုးကျွန်တော်မထင်ပါဘူး
လွတ်တော်မတ်တွေကြားစူးစီးညင်ညွတ်မှုရှိရင်နောက်မှလူဝင်မှုကြီးကြပ်ရေးအစိုးရအသုံးစေးလို့ထိရှာလွယ်တဲ့ကိစ္စရက်တွေနဲ့ပတ်သက်ပြီးမက်ကာသီဟာဘိုက်ဒန်အစိုးရနဲ့အကျိတ်အနေညှိနှိုင်းဆွေးနွေးရမှာပါ
It's about making sure
အသုံးစေးကိုစက်တိုက်ပို့တိုးပြီးခွင့်ပြုပေးတာမျိုးမဟုတ်တဲ့သဘောတူညီချက်မျိုးရှိဖို့လိုပါတယ်ဒါပေမဲ့လည်းတင့်လျော်တဲ့ပမာဏကိုတော့ခွင့်ပြုပေးရမှာပါ
သမ္မတဂျိုးဘိုက်ဒန်ကမက်ကာသီအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အတွက်ချီးကျူးဂုဏ်ယူကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီး Republican တွေနဲ့အတူလက်တွဲအလုပ်လုပ်ဖို့ပြင်ဆင်နေကြောင်းပြောပါတယ်။အောက်လွှတ်တော် Republican တွေကတော့ဘိုက်ဒန်ဆွေးရနဲ့သူ့မိသားစုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့စိတ်အားထက်သန်နေပါတယ်။အောက်လွှတ်တော် Democrat ခေါင်းဆောင်က American လူထုအကျိုးအတွက်အောက်လွှတ်တော်ဥက္ကဋ္ဌနဲ့အတူလက်တွဲဆောင်ရွက်နိုင်မယ့်နည်းလမ်းတွေရှာနိုင်ဖို့မျော်လင့်ထားကြောင်းပြောပါရစေ
။ I look forward to
ဘိုက်ဒန်ရဲ့လုပ်ငန်းစဉ်အောင်မြင်အောင်ဆောင်ရွက်နိုင်မှုတွေအပေါ်ကနေလက်တွဲပူးပေါင်းဆောင်ရွက်ဖို့ကျွန်တော်မျှော်လင့်ပါတယ်။တကယ်လို့များ Kevin McCarthy အနေနဲ့အဲ့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးအထူးလက်တွဲလှုပ်ဆောင်ဖို့ဆန္ဒရှိရင်အောက်လွှတ်တော်ဒီမိုကရက်တွေကြားထဲမှာသူတို့နဲ့အတူလက်တွဲလှုပ်ချင်သူတွေရှိတာကိုတွေ့ပါလိမ့်မယ်။
Washington နိုင်ငံရေးနဲ့ပတ်သက်တဲ့ American တွေအမြင်က
As a Democrat I'm not like
Democrat တယောက်အနေနဲ့ပြောရရင်ဥက္ကဋ္ဌအစ်နဲ့ပတ်သက်ပြီးဘာမှသိမျှော်လင့်မထားပါဘူး။ဒါပေမဲ့လည်းကျွန်တော်တို့နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့မျှော်လင့်ပါတယ်။ရမုံဝေသုံးဆွဲလို့ရတဲ့ပမာဏသတ်မှတ်ချက်နဲ့ပတ်သက်ပြီးတော့လည်းမစစ်မချင်းလှုပ်ပါမဟုတ်ဘူးလို့ကျွန်တော်မျှော်လင့်ပါတယ်
။ I don't see an awful lot of change
နိုင်ငံကြီးမူဝါဒနဲ့ပတ်သက်ပြီးတော့ကြီးကြီးမားမားအပြောင်းလဲရှိလာလိမ့်မယ်ဆိုတာမျိုးမတွေ့ရပါဘူး။ကျွန်တော်အထင်တော့ Republican တွေဟာအစိုးရအသုံးစရိတ်ကိုထိန်းချုပ်ပြီးတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေကိုထိန်းချောင်းပါလိမ့်မယ်လို့ Republican တဦးဖြစ်တဲ့ Steve Tyson ကပြောသွားတာပါ။118ကြိမ်မြောက်ကွန်ဂရက်အတွင်းဒီမိုကရက်က212ဦး၊ရ Republican တွေက222ဦးနဲ့ပုတ်ကတိကအများစုဖြစ်နေတာပါလွှတ်တော်အမတ်တဦးနေရလက်လက်နေစေဖြစ်တဲ့အောက်လွှတ်တော်မှာအထူးရှလွယ်တဲ့လူဝင်မှုကြီးကြပ်ရေးလိုကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့ကတော့ Republican တွေအနေနဲ့ Democrat တွေနဲ့အချိန်နဲ့ညှိနှိုင်းရမှာပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတော့ဒီဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းတွေထဲမှာဆိုရင်တော့ဘရာဇီးကဘောလုံးအကျော်မော်ကြီးရဲ့အယုတ်အလောင်းကိုလူတွေမိုင်နဲ့ချီပြီးတော့တန်းစီကာရဝပြုခဲ့ပါတယ်ဆော်ရီကိုရောက်သွားတဲ့ရိုနယ်ဒိုကိုလည်းဝမ်ပန်းတသာကြိုဆိုခဲ့ကြပါတယ်ကယ်လီဖိုးနီးယားမှာတော့ပေ250ဒီနဲ့တဲ့ကြောက်ထဲကိုကျသွားတဲ့ကားတွေကလူတွေအလုံးအသက်မသေးပဲနဲ့လွတ်မြောက်ခဲ့ပါတယ်ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုစူးစီးပြီးတော့မယေးသန္တာကျော်ကတင်ဆက်ပေးထားပါတယ်
မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကခန်းထားတဲ့နှစ်တကူဆင်နွှဲပွဲတော်ကိုမြောက်ကိုရီးယားကောင်းဆောင်ကျင်းတဲ့အားရကြီးရှုခဲ့တာပါ2023နှစ်တရဲ့ဇန်နဝါရီလ1ရက်နေ့စတင်ရက်နေ့အကူပြောင်းကိုမြောက်ကိုရီးယားကောင်းဆောင်ခန်းခန်းနာနာဆင်နွှဲခဲ့တာဖြစ်ပါတယ်မီဒီယာအကစားရုံမှကျင်းပတဲ့နှစ်တကျူညာဆင်နွှဲမှုမှာဂီတအကဖျော်ဖြေပွဲကိုရောနှစ်တကူပြောင်းခြင်းမီးရှုမီးပန်းတွေကိုရောကြီးရှုခဲ့ပါတယ်နှစ်တကူပွဲတော်ပွဲတဲ့ပရိသတ်လည်းထောင်ချီရှိခဲ့တာပါကင်ဂျွန်အောင်ကကလေးတွေကိုလည်းပွေချီနှုတ်ဆက်တချင်းတွေလည်းလိုက်ဆုံနေရှိနေခဲ့ပါတယ်။အဲလိုမျိုးနှစ်သက်အခမ်းအနားမှာပြုံးပြောနေတဲ့ကင်ဂျွန်အောင်ကနှစ်သက်ကြိုနေမှာပဲတာရိုဒုံးကြီးတွေစံသက်ပြစ်လွတ်ခဲ့သေးတာပါ။သူကအမေရိကန်အနေရကိုတံပြန်မှုအမှုပြုလက်နက်တွေပိုတိုးချဲ့တီထွင်မှုပြောကြားသွားကြောင်း KRD သတင်းမှာဖော်ပြပါတယ်။ရေခဲအောက်မှတ်တော်တော်ကျသွားတဲ့ပူချင်းရဲ့လေပြင်းနှင်းမုန်တိုင်းရဲ့ကရေခဲနှမ်းတော်တစ်ခုဖန်တီးပေးခဲ့ပါတယ်။အမေရိကန်ပြည်အောင်စုကိုဝင်ရောက်သွားတဲ့အေးလိုင်းနှင်းမုန်တိုင်းကြောင့်ဤရီရေခဲကြီးနဲ့ပေးဟန်ဘက်မျိုးကစားတော့ဆိုင်ရေခဲတွေဖုံးအုပ်သွားခဲ့တာပါ။ဟော့စ်လေးရှော့စားတော့ဆိုင်ကိုဖုံးသွားတဲ့ရေခဲတွေကပဲမုန်တိုင်းပေးကနေသူ့ကိုအကာအကွယ်ပေးခဲ့ပါတယ်။မုန်တိုင်းပြီးသွားချိန်အပူချိန်နည်းနည်းပြန်တက်လာတော့ဆိုင်ကိုဖုံးနေတဲ့ရေခဲကြောက်ဆက်ပန်းဆွဲတွေရေတောက်တောက်ကျအေးပျော်လာခဲ့ပါတယ်။ဒီဇင်ဘာ29ရက်အဲ့လိုရေခဲတွေရေပြောလာချိန်မှာအောက်မှာဘာတွေပျက်စီးကြံနေလဲဆိုတာတွေ့ရပါတယ်။ကားရန်နာတဲ့နေရာကတော့တော်တော်ပျက်စီးသွားလို့ပြန်ပြင်းရမှာသိကြပါတယ်။ဒီစားတောက်ဆိုင်ဖွင့်ထားတဲ့အဆောက်အုံက1900ပြည့်လွန်အစောပိုင်းမှာစောက်ထားခဲ့တာဖြစ်ပြီးတော့ဒီစားတောက်ဆိုင်ကိုတော့1949ခုနှစ်မှာစပြီးတော့ဖွင့်လှစ်ထားခဲ့တာပါ။ဘောဘောလုံးချန်ပီယံပီလီရဲ့ရုပ်လောင်းကိုနောက်ဆုံးနှုတ်ဆက်ကာရောအပြုဖို့လာကြအသူတွေကိုတန်းရှိကြီးနဲ့တွေ့ရပါတယ်။ကွယ်လွန်သွားတဲ့ကဘာကျော်ဘောလုံးသမားကြီးပီလီကိုချစ်တဲ့လူလူပြိတ်သက်သူ့ကိုနောက်ဆုံးလာရောက်နှုတ်ဆက်တာကိုအမြန်နှုံးနဲ့ရိုက်ထားတဲ့ဗီဒီယိုမှာတွေ့ရတာပါ။သူကစားခဲ့တဲ့ဘောလုံးကလပ်အသင်းတည်ရှိတဲ့ဗီလာဘယ်မီရိုအားကစားခွင့်မှာသူ့ရဲ့ရုပ်လောင်းကိုနှစ်ရက်တာထားပေးခဲ့တာဖြစ်ပါတယ်။ဘောလုံးသမားကြီးပီလီဟာအူမာကြီးကင်ဆာရောဂါနဲ့ဒီဇင်ဘာ29ရက်နေ့အသက်82နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါသူဆုံးပါသွားခဲ့တဲ့အဆောက်အအုံမျိုးဆေးရုံကနေပြီးတော့စန်ဒိုးစ်မျိုးကိုရုံနှောင်းတည်လာတော့မီးရှူးမီးပန်းဖောက်ပြီးတော့ကျူးဆူခဲ့ကြပါတယ်ပီလီရဲ့မွေးရည်မြေစန်ဒိုးစ်မျိုးမှာနိုင်ငံတော်ဇာပနအခမ်းအနားနဲ့ဇန်နဝါရီလ3ရက်နေ့ကပဲမြေမြုပ်တကျခဲ့ပါတယ်ဆော်ရီအာရေဗျနိုင်ငံကအယ်နာဆာဘောလုံးကလပ်အသင်းသားဖြစ်တဲ့ဘောလုံးသမားအကျော်မော်ခရစ်စတီယာနိုရော်နယ်ဒိုရောက်ရှိလာတာကိုဇန်နဝါရီလ3ရက်နေ့ကလိုက်လိုက်လဲလဲဝိုင်းဝန်းပြီးတော့ကြိုဆိုခဲ့ကြပါတယ်။ပေါ်တူဂီဘောလုံးအသင်းကောင်းဆောင်ခရစ်စတီယာနိုရော်နယ်ဒိုဆော်ရီအာရေဗျနိုင်ငံကလပ်အသင်းကိုပြောင်းသွားပြီးတဲ့နောက်ဒီဇင်ဘာလ3ရက်နေ့ကတော့ပျော်ပွဲရှင်ပွဲအခမ်းအနားနဲ့ပြည်သက်ရှစ်မှောက်ကိုထွက်လာခဲ့တာဖြစ်ပါတယ်။လူ2000ကျော်ဆက်ဘောလုံးကွင်းကြီးတစ်ခုလုံးအပြအဝါလွှမ်းထားတဲ့လူပင်လေကြီးသူ့နာမည်ကိုဟစ်အော်ဆောင်ကြုံနေခဲ့တာပါအင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းနဲ့နိုဝင်ဘာမှာလမ်းခွဲပြီးတဲ့နောက်ရော်နယ်ဒိုကဆော်ရီအာရေဗျကလပ်အသင်းနဲ့2022နှစ်ကုန်မှာနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပါတယ်ဥရောပယူရိုငွေတန်း200ကျော်ဒေါ်လာနဲ့ဆိုရင်221တန်းနီးပါးနဲ့စာချုပ်ချုပ်ဆိုခဲ့တယ်လို့ မီဒီယာတွေမှာခံမှန်းပြောဆိုနေကြပါတယ်။အယ်နာစာပြည်သက်တွေကတော့သူတို့ကလပ်ကိုရောက်လာတဲ့ကမ္ဘာဘောလုံးအကျော်အမော်ကိုတွေ့ရဖို့အတွက်တေချာစောင့်ကြိုနေခဲ့ကြတာပါ။ရော်နီရောကကွင်းထဲရောက်တော့ဘောလုံးမှာလက်မထိုးပြီးပြီးတော့လူအုပ်ထက်ကိုပြစ်ပေးသွားပါတယ်။အဲ့မှာရော်နီရိုနဲ့အတူသူ့ရဲ့မိသားစုလိုက်ပါလာတာပါတွေ့ရတာပါနောက်တော့သူကအဝတ်လဲခန်းကိုသွားပြီးတော့သူ့ရဲ့အသင်းပေါ်အစ်စ်တွေနဲ့နှုတ်ဆက်ခဲ့ပါတယ်ဆော်ရီအာရေဗျနိုင်ငံရီယက်မြို့တော်ကဟိုတယ်တစ်ခုကတော့လူတွေအတွက်မဟုတ်ဖ ೇನೆ ကလပ်အုပ်တွေအတွက်တည်တံ့ဖွင့်ထားတာဖြစ်ပါတယ်ပိုင်ရှင်တွေမအားရင်တခြားလုံးဆရာရှင်သူတို့ကလပ်အုပ်တွေကိုလာအထားလို့ရတဲ့ကလပ်အုပ်စင်ခန်းဟိုတယ်ဖြစ်ပါတယ်ဒီ take man hotel မှာကလအုပ်တစ်ကောင်တည်းအတွက်အခန်းဒါမှမဟုတ်လဲနှစ်ကောင်အတွက်အခန်းပေါင်း480ပါဝင်ပြီးတော့ဝန်ဆောင်မှုမျိုးစုံရပါတယ်အစားအစာနဲ့ဘာလီစီပါဝင်အပီစီတဲခိုစီတညကို$100လောက်ကျပါတယ်အဲ့မှာမှ no tight ချင်တဲ့ဆိုရင်တော့ထပ်ပြီးတော့ပေးရမှာပါ$28ဆိုရင်ကလအုပ်တွေ no ပါတောက်လို့ရမှာဖြစ်ပါတယ်ဆရာဝန်စစ်စစ်တာကလအုပ်ကိုလိုက်ပြီးတော့ထိန်းပြီးတော့စောင့်ရှောက်ပေးတာမျိုးပါယူမယ်ဆိုရင်တော့တည$400လောက်ကျပါတယ်ဒါမဲ့လေဒီဟိုတယ်မှာတဲဖို့ဆေးစစ်တာကိုအောက်မှလည်းတဲခိုနိုင်ပါပါ။တညတဲခိုစီမနှဲလာပေမဲ့တေချာစိတ်ချရတဲ့နေရာဖြစ်တာရဲ့ဆော်ရီနိုင်ငံကလည်းချမ်းသာတာရဲ့အကြောင်းဒီဟိုတယ်ကတက်နိုင်သူတွေအတွက်အကျိုက်ဖြစ်ပါလေ
။ What a mess, Priscilla.
အချိန်ပြည့်ရထားတစ်စင်းလမ်းစုံမှာကွန်ကရစ်တုံးတွေတင်ဆောင်လာတဲ့ထရက်ကားနဲ့တိုက်မိသွားတဲ့ဗီဒီယိုဖြစ်ပါလေ။American ပြည်အောင်စုတန်နက်စီပြည်နယ် College Dale မြို့မှာ truck ကားနဲ့ရထားဝင်တိုက်မိပြီးတော့ရထားဆက်ကောင်၃ရွဲ့နဲ့ကုန်တင်ရွဲ့၁၀ရွဲ့လမ်းချော်ထွက်တိမ်းမောက်ခဲ့တာပါလမ်းကအမျိုးသားတူမထစ်မဲ့ဖက်နဲ့ဗီဒီယိုရိုက်နေခဲ့လို့ဒီဖြစ်ရပ်ကိုဗီဒီယိုမှတ်တမ်းရရှိခဲ့ပါတယ်ဒီဇင်ဘာလ20ရက်နေ့ကဖြစ်ပွားတာဖြစ်ပြီးတော့ concrete တုံးအကြီးကြီးတွေကိုကားနဲ့တင်လာတာအင်းကကလေးတွေကိုပြကျင်လို့ဖခင်တူကကားကိုဗီဒီယိုရိုက်နေခဲ့တာပါနောက်ရထားကရုတ်တရက်ရောက်လာပြီးတော့တစ်ဖက်ကမင်းနီလို့ရထားလက်နဲ့မလွတ်ပဲဖြစ်နေတဲ့ကားကိုဝင်တိုက်မိခဲ့ပါတယ်။ကားသမားတွေကားပေါ်ကအချိန်မီခုန်ချနိုင်ခဲ့လို့အသက်ပြေးကလွတ်သွားပါတယ်။ကားဒရိုင်ဘာကဘာမှထိခိုက်မှုမရှိဘဲနဲ့ရထားမောင်းနှစ်ဦးကိုတော့ဒဏ်ရာအနည်းငယ်နဲ့ဆေးရုံကိုပို့ခဲ့ရပါတယ်။ American ပြည်အောင်စုနောက်ဖက်ချံကယ်လီဖိုးနီးယားပြည်နယ်ဆန်မတီယိုကောင်တီမှာမိစာကုန်းစင်းလို့နာမည်ကျော်တဲ့ကန်ယိုရန်လမ်းကနေပြီးတော့ Tesla ကားတစ်စင်းဇန်နဝါရီလ2ရက်နေ့ကကြောက်ထဲကိုထိုးကြခဲ့တာဖြစ်ပါတယ်။အန်ရယ်ခွေးလို့နာမည်ကြီးတဲ့ဒီနေရာမှာပေ250မီတာနဲ့ဆိုရင်86မီတာကျော်ကနေကျတာဖြစ်ပြီးတော့သမုတ်တရာရေထဲမရောက်ခင်အောက်တစ်စင်းမှာသွားတင်နေတာပါ။ကားကအပတ်ပတ်လေကျပြီးတော့မှဘိန်းနဲ့အတည့်ပြန်ကျတယ်လို့ဒေါထောင်နဲ့မီးဘေးကာကွယ်ရေးဌာနကပြောပါတယ်။ကားကြသွားတာကိုမြင်လိုက်ရတဲ့သူတွေအရေးပေါ်ကယ်ဆယ်ရေးကိုဖုန်းနဲ့လှမ်းခေါ်ပြီးတော့ကယ်ဆယ်ဖို့ရဟတ်ရင်နဲ့ရောမိသက်ပါရောက်လာကြတာပါကားတွေကြောက်ထဲကြတဲ့ပြီးတော့ဖြစ်လိုက်ရင်လည်းအသက်မရှင်တတ်ဘူးဆိုတော့ကံရိုးတဲ့နေရာမှာ22ရက်နေ့ကဒီ Tesla ကားကြောက်ထဲကြတော့ကားပေါ်လိုက်ပါလာသူတွေအားလုံးအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့တာတကယ်ကိုဖျားသကြားမားတာပါလို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်သူတို့ကအစပိုင်းမှာကယ်ဆယ်ရေးလာလို့ရတယ်လို့မထင်ပဲဖြစ်ပြီးဆိုကြတဲ့ကအလောင်းတွေလာကောက်တယ်လို့ထင်နေကြတာပါ။နောက်ကြောက်ထဲကျနေတဲ့ကားပေါ်ကလှုပ်ရှားမှုကိုလှမ်းမြင်လိုက်ရတော့အားလုံးမယုံနိုင်အောင်ဖြစ်ခဲ့ရပါတယ်။ကားပေါ်လိုက်ပါလာသူလူကြီးနှစ်ဦးအသက်၄နှစ်နဲ့၉နှစ်အရွယ်ကလေးနှစ်ဦးလုံးကိုအောင်မြင်မြင်နဲ့ကယ်တင်နိုင်ခဲ့ပြီးတော့အခြေအနေမဆိုးဘူးလို့ဆိုပါတယ
်။ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့၁မိနစ်စာသတင်းတိုလေးတွေကိုစူးစီးပြီးတော့မရေးတန်တာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့တဘာဝပတ်ဝန်းကျင်ကိုဦးစားပေးထားတဲ့ဖင်လန်ကခီးသွွားလုပ်ငန်းတွေအကြောင်းကိုတင်ဆက်ပေးထားပါတယ်ဥတ္တရအလင်းနန်းနေအပါအဝင်တဘာဝအလှတရားမျိုးစုံရှိတဲ့ဖင်လန်နိုင်ငံမှာတော့ခီးသွွားလုပ်ငန်းအများစုကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးကိုရှေ့တန်းတင်ထားကြပါတယ်မူလာတိုင်းရှိနေတဲ့တဘာဝအလှရှုခင်းတွေကိုပျက်စီးမသွားရအောင်ဖင်လန်ကခီးသွွားလုပ်ငန်းတွေဘယ်လိုလှုပ်ဆောင်နေကြပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေမတ်စုမြတ်မုံကခေါ်သွားပေးပါမယ်ရှင
်အတိတ်ဆဝိုင်းဒေသရဲ့မှာပါတဲ့ဖင်လန်နိုင်ငံဟာတခြားနိုင်ငံတွေနဲ့မတူတဲ့ထူးခြားတဲ့သဘာဝအလှတရားတွေပြည့်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်သ
တဘာဝရှုခင်းအလှတွေနဲ့ဆောင်းရသည့်အရာသာကိုခန်းစားကျင်ကြတဲ့ကဘာတဝန်းကခီးသွွားဧည့်သည်တွေအလှများတာကတော့နိုင်ငံမြောက်ပိုင်းကလပ်ပလန်ဒေတာဖြစ်ပါတယ်နိုင်ငံစုံဧည့်သည်တွေအလှများတာနဲ့အမျှမူလတဘာဝအလှတွေပျောက်ပြတ်မသွားအောင်လို့ခီးသွွားလုပ်ငန်းတချို့ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းပြီးရေရှည်ခံလုပ်ငန်းမျိုးဖြစ်အောင်လို့စူးစမ်းနေကြပါတယ်ကဘာကြီးပူနွေးပြီးဥရုယာသည်ဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကို2035ခုနှစ်မကုန်ခင်လုံးဝမထုတ်လွှတ်တော့တဲ့နိုင်ငံဖြစ်အောင်လို့ဖင်လန်နိုင်ငံကရည်မှန်းချက်ချဆောင်ရွက်နေပါတယ်။ဒါကြောင့်ခီးသွွားလုပ်ငန်းတွေကလည်းပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမရှိအောင်အလေးထားလုပ်နေကြတာပါ။ဖင်လန်ပြည်သူတွေအလေးထားတဲ့သဘာဝပတ်ဝန်းကျင်ကိုခီးသွွားလုပ်ငန်းတွေကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့ကြိုးစားနေကြတာဖြစ်ပါတယ်
။ So here in Finland the biggest asset for the tourism is really the nature as well as the
ဖင်လန်နိုင်ငံခီးသွွားလုပ်ငန်းရဲ့အဓိကအရေးကြီးဆုံးကသဘာဝတရားဖြစ်ပါတယ်။ကျမတို့ရဲ့နေမှုထိုင်မှုပုံစံတွေကတဘာဝအလှတရားတွေပေါ်မှာအဓိကအခြေခံပါတယ်။အဲဒါကြောင့်ဒီကခီးသွွားလုပ်ငန်းတွေကကိုယ်တိုင်အတွက်ရေရှည်တည်တတ်နိုင်မဲ့စီးပွားရေးလုပ်ငန်းမျိုးကိုပဲအလေးထားစိတ်ဝင်စားကြပါတယ်။ကိုယ်တဘာဝပတ်ဝန်းကျင်ကိုစောင့်ရှောက်ကာကွယ်တာကကိုယ်စီးပွားရေးရေရှည်ခံအောင်လုပ်တာနဲ့အတူတူပါပဲ
။ဖင်လန်နိုင်ငံမှာတဘာဝပတ်ဝန်းကျင်ရေရှည်တည်တတ်ထိန်းသိမ်းနိုင်တဲ့ခီးသွွားလုပ်ငန်းတွေဖြစ်အောင်ပံ့ပိုးပေးတဲ့ Sustainable Travel Finland ဆိုတဲ့အစီအစဉ်ရှိပါတယ်။EU ဥရောပသမဂ္ဂရမငွေနဲ့လုပ်နေတဲ့အစီအစဉ်မှာ STF အတိအမှတ်ပြုတစိရဖို့ဆိုရင်လုပ်ငန်းတွေအနေနဲ့လူမှုရေးယဉ်ကျေးမှုနဲ့ခေယဗေဒကိုမထိခိုက်အောင်တာဝန်သိလုပ်သွားကြဖို့လိုပါတယ်။ဒီအစီအစဉ်ထဲမှာပါတဲ့ Oleto တဲခိုလုပ်ငန်းကလပ်ပလန်ဒေတာကိုစောင်းရသည့်ခီးထွက်ကြတဲ့ခီးတွေအနေနဲ့ဒေတာကန်တွေနေထိုင်သွားလာတဲ့အတိုင်းအတွေ့အကြုံတွေရအောင်လို့လုပ်ပေးထားပါတယ်။လွန်ခဲ့တဲ့အနှစ်40တဲကမိသားစုပိုင်းတစ်လုံးအိမ်အပါအဝင်တဲခိုအိမ်တွေအားလုံးကပဝင်းကျင်ကိုထိခိုက်မှုနည်းနိုင်သမျှနည်းအောင်လို့လှုပ်ထားပေးပါတယ
် First of all we are using sustainable electricity we can decide what kind of energy we are using in Finland
အရင်ဆုံးပြောရရင်ကျွန်တော်တို့ပြန်ပြေးမြေစွမ်းအင်ကရတဲ့လက်စစ်မီးကိုသုံးပါတယ်ဖင်လန်မှာကဘယ်လိုစွမ်းအင်ကိုသုံးမလဲဆိုတာကိုကရွေးချယ်နေပါတယ်ဦးလီတူမှာတော့လေစွမ်းအင်ကရတဲ့လက်စစ်မီးကိုသုံးပါတယ်ဒီမှာမြင်သမျှအားလုံးကပြန်သုံးပစ္စည်းတွေဖြစ်ပါတယ်ရေရှည်ခံတည်မြဲအောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားပြီးတော့ခေါင်းလျှော်ရေးကအစားအားလုံးကိုပြန်သုံးပစ္စည်းတွေနဲ့လုပ်ထားပါတယ်အဲ့ဒါတွေအတွက်စီစဉ်ပေးထားတဲ့ခီးစဉ်အားလုံးမှာလည်းလူမှုညဉ့်ဉျန်းမှုမဖြစ်အောင်မော်တော်ကားတွေမသုံးပါဘူးတိရစ္ဆာန်တွေခြေရာကောက်တာနှင်းတွေထဲလမ်းလျှောက်ထွက်တာရေခဲမြစ်ထဲငားများတာရေခဲမြစ်ထဲမှာရေကူးတာအားလုံးကိုလည်းသဘောပတ်ဝန်းကျင်မထိခိုက်အောင်လုပ်ထားပါတယ
်ဒီတစ်လုံးအိမ်တွေကပရိဘောဂတွေအားလုံးရဲ့တက်တန်းကအနှစ်30ကျော်ရှိနေပါပြီလပ်လန်ဒေသခံတွေပတ်ဝန်းကျင်ကိုချစ်မြတ်လို့တန်ဖိုးထားကြသလိုဒီကိုလာတဲ့ဧည့်သည်တွေကိုလည်းတန်ဖိုးထားစီဖို့သူတို့ကမျှော်လင့်ပါတယ
် It's very important for us but we are trying to teach as well sustainability for guests as well
ရအားလုံးရေရှည်တည်တတ်နေဖို့အရေးကိုသူတို့သိအလေးထားပါတယ်ကျွန်တော်တို့စီမှာလာတဲ့ဧည့်သည်တွေကိုလည်းသဘောပေါက်အောင်ကြိုးစားပြီးတော့ပညာပေးပါတယ်အဲ့ဒါတော်တော်များများကလည်းအလေးထားကြပါတယ်တချို့ကတော့ recycle ဘယ်လိုလုပ်ရမလဲဆိုတာတောင်မသိကြပါဘူး
ကမ္ဘာမြောင်းဝင်ရိုးစွန်းနဲ့တာဝန်ရိုးစွန်းဒေသတွေဘက်မှသာတွေ့ရလေရှိတဲ့ကောင်းကင်ရအလင်းနှံတွေကိုမြင်ရဖို့တကူးတကခီးထွက်ကြသူတွေတစ်နှစ်တစ်နှစ်မနေလှပါဘူး။ဒါကြောင့် Aurora Borealis လို့ခေါ်တဲ့ Northern Lights Ultra အလင်းနှံတွေကြီးနိုင်တဲ့ခီးစဉ်ကဖင်လန်ခီးသွားလုပ်ငန်းတွေရဲ့ဆွဲဆောင်မှုတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာကြတဲ့ဧည့်သည်တွေကောင်းကင်ရကအလင်းနှံတွေကိုစောင့်ကြည့်နိုင်အောင်စီစဉ်ပေးတဲ့ Beyond Arctic Company ကသူတို့ရဲ့ခီးစဉ်တွေအားလုံးကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိသလောက်ဖြစ်အောင်လို့ဂရုတစိုက်လုပ်ထားတယ်လို့ company CEO ကရှင်းပြပါတယ
် Things that will support sustainability I think you really need to think about
ပတ်ဝန်းကျင်ကိုမထိခိုက်စေဖို့ဆိုရင်ကိုယ်ပတ်ဝန်းကျင်မှာရှိနေတဲ့သဘာဝတရားတွေကိုအရင်သဘောပေါက်အောင်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီခီးကိုဘယ်လိုသွားမလဲဘယ်လိုရင်မျိုးနဲ့သွားမလဲဆိုတာမျိုးထဲအတွက်ဖို့လိုပါတယ်တဘာဝအလှခံစားတဲ့ခီးစဉ်မျိုးဆိုရင်လေတဘာဝအလှတရားတွေကြားဘယ်လိုပြုမှုမလဲတဘာဝတရားတွေမထိခိုက်အောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားထည့်တွက်ဖို့လိုပါတယ
်ဆောင်းရာသီကာလမှာကောင်းကင်ကအလင်းနှံတွေလာကြည့်သူအများဆုံးဖြစ်ပါတယ်ခီးသွွားဧည့်သည်ပါတဲ့နွေရာသီအချိန်တွေရောက်ရင်တော့သူတို့ကုမ္ပဏီကထုတ်လွှတ်ခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုပြန်လည်ခြေတဲ့အနေနဲ့သစ်ပင်တွေပြန်လည်စိုက်ပျိုးပါတယ်စီဝါရေးလုပ်ငန်းတွေအနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့ရေရှည်ခံလုပ်ငန်းတွေဖြစ်အောင်လုပ်တဲ့နေရာမှာကုန်ကျစရိတ်တွေရှိတာကြောင့်လုပ်ငန်းအသေးစားတွေအတွက်စိန်ခေါ်မှုတွေရှိနိုင်ပါတယ်။ခီးသွွားလုပ်ငန်းတိုးတက်အောင်လုပ်တဲ့တစ်ချိန်တည်းမှာခီးသည်တွေအလားများလို့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေတာမျိုးတွေလည်းရှိနိုင်ပါတယ်
။ Tourism can definitely be sustainable. Tourism can actually have even
ရေရှည်တည်တဲ့အောင်ခီးသွွားလုပ်ငန်းတွေလုပ်နိုင်ပါတယ်။ ခီးသွွားလုပ်ငန်းကလည်းသဘာဝပတ်ဝန်းကျင်ကိုကောင်းတဲ့အကျိုးဆက်တွေဖြစ်အောင်လုပ်လို့ရပါတယ်။ဒေါ်ရန်သရိဆန်တွေတစ်တော်တွေကိုကာကွယ်စောက်ရှောက်တဲ့ဘေးမဲ့တော်တွေအဖြစ်ခီးသွွားလုပ်ငန်းကတတ်မှတ်ပြီးထိန်းသိမ်းနိုင်ခဲ့တာမျိုးကဥပမာဖြစ်ပါတယ်။အလုပ်ကံတွေရစေပြီးတော့ဒေသစီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်။လေရင်ခီးတွေတည်ယူပို့ဆောင်ရေးတွေကြောင့်ပတ်ဝန်းကျင်ထိခိုက်စေတာမျိုးတွေရှိနေတာလည်းမှန်ပါတယ်။
ဖင်လန်နိုင်ငံမှာကမ္ဘာလက်ခီးတွေအလားများတဲ့လက်ပလန်ဒေတာကခီးသွွားလုပ်ငန်းတွေကတော့သူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကိုပါပြောင်းလဲသွားနိုင်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှာမျိုးကိုကာကွယ်ဖို့ရှေ့တန်းတင်ထားကြပါတယ
် I'm worrying that we don't have any more four seasons and we would not have
ယာဒီ၄မျိုးမဟုတ်တော့ဘဲနဲ့ဆောင်းရသည်မရှိတော့မှကိုကျွန်တော်စိုးရိမ်ပါတယ်ဆောင်းရောက်တာနောက်ကျတဲ့နောက်ကျသွားမှကိုလည်းစိုးရိမ်ပါတယ်နေမရှိတဲ့ Christmas ပွဲတော်ကိုဖြတ်တန်းရတာမျိုးကတွေးတော်မတွေးရပါဘူး
။ဆောင်းရသည့်ကာလထူးခြားတဲ့သဘာဝအလှတရားတွေကိုခံစားကျင်ကြတဲ့ကမ္ဘာတဝန်းကခီးသွွားဧည့်သည်တွေအနေနဲ့ဖင်လန်နိုင်ငံကရှုခင်းအလှတွေကိုရေရှည်ရှိနေစေခြင်းနဲ့ဆိုရင်ပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးထားတဲ့ဒေသခံတွေရဲ့အလေးအချက်တွေကိုသတိထားလိုက်နာဖို့လိုမယ်ထင်ပါတယ်ရှင်။ကျွန်မဆူမြန်ပါပါ
။သဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးကိုရှေ့တန်းတင်ထားတဲ့ဖင်လန်နိုင်ငံကခီးသွွားလုပ်ငန်းတွေအကြောင်းကိုဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေမဆုမြတ်မုံကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မတ်ညိုညိုလင်းစီစဉ်တင်ဆက်ပေးတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြမအိနီချင်းနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာမြမပြည်သားတွေရွှေ့ပြောင်းနေထိုင်ကြတာများလာတာနဲ့အမျှမြမအစားအသောက်ဆိုင်ဖွင့်သူတွေလည်းများပြားလာတာကိုတွေ့ရပါတယ်။မြမပြည်ကလာကြတဲ့အခါမှာတော့အများဆုံးသွားတတ်ကြတဲ့ပလက်တူနန်ဇေဂျီနာကပတ်ဖူရီစွိုင်းစစ်ကောင်းလို့ခေါ်တဲ့စကိုလန်ထဲမှာဆိုင်ကမ်းမရှိဘူးနောက်ပြီးတော့ဆိုင်ပုတ်လည်းမတက်ထားဘူးလမ်းပေါ်မှာဆိုင်ခင်းပြီးတော့ရောက်နေထိုင်းစားတောက်ဆိုင်ကြီးရဲ့ကြားမှာတော့မြန်မာထမင်းဆိုင်လေးတစ်ခုကိုတွေ့ကြရမှာပါဒီထမင်းဆိုင်လေးအကြောင်းကိုဒီသတင်းပတ်ရဲ့မတ်ညိုညိုလင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
ပြည်သားတွေကြိုက်စီပြန်ဟင်းမျိုးစုံနဲ့အတုမြုပ်ပါဝင်အတုဆုံမိုဟင်းငါကအစမြမစားတော့ဖွဲ့ဟင်းရဆုံဆုံလင်းလင်းတွေကိုရောင်းချပေးနေတဲ့မြမထမင်းဆိုင်လေးတစ်ခုကိုဗန်ကောက်မျိုးကဈေးကြီးတစ်ခုထဲမှာတွေ့နေကြရတာပါဆိုင်မုတ်တွေဆိုင်ငန်းတွေမရှိပြမဲ့ဗန်ကောက်မျိုးရဲ့အချက်ချာကြပြီးဈေးဝယ်သူတွေနဲ့အမြဲကြိတ်ကြိတ်တိုးနေတဲ့ပက်ချ်ပူရီ16လမ်းထဲကအဲ့ဒီနေရာလေးဟာတချိန်ကထိုင်းအစားအသောက်တွေရောင်းတဲ့နေရာဖြစ်ပေမဲ့အခုတော့မြန်မာဟင်းနေရာမျိုးစုံနဲ့အတူမြန်မာထမင်းဟင်းစားကျင်သူတွေနဲ့စီကားနေတဲ့နေရာလေးဖြစ်နေပါပြီ
။ခုနှစ်နှစ်ရှိပြီဒီဆိုင်စဖွင့်တာ။ပထမကဒီဆိုင်ကအမေတစ်ထေးမှထိုင်းမှပေါ့။သူကဗမာသားအရန်ဖွင့်ချင်။အဲဗမာသားအရန်ဖွင့်ချင်တော့အမေကိုပြောတယ်။နောက်ပိုင်းကျတော့အမေနဲ့အလုပ်တွေလုပ်တယ်။နောက်တော့အမေလည်းအလုပ်ထွက်သွားရောအလုပ်ထွက်သွားကြာပြီးအဲ့လွန်ခဲ့တဲ့၁၅နှစ်လောက်တည်းကနောက်ပိုင်းကျတော့လွန်ခဲ့တဲ့ခုနှစ်နှစ်လောက်ကသူကအမေကိုလည်းပြောတယ် "तू ဒီမှာအလုံးမလုံးချင်တော့ဘူးပေါ့ तू ရွာပြန်မယ် तू ဆိုင်လေးကိုနေပေးခဲ့မယ်"တဲ့နေယူမလားတဲ့အဲ့နဲ့အမေကယူမှာပေါ့အဲ့ဒါအကောင်လုံး तू သူ့စီရပစ္စည်းတွေအကောင်လုံးပြန်ဝယ်လိုက်တဲ့ပုံစံမျိုးပေါ့အဲ့ဒါနဲ့အမေကဝယ်လိုက်တာပြန်ပြီးတော့အဲ့ဒါသားမီးစပြီးတော့စဖြစ်သွားတယ်အရင်တော့အတွင်းဘတ်ချမ်းလေးပါ
ဒေသခံထိုင်းလူမျိုးတွေရဲ့စားတောက်ဆိုင်အမျိုးမျိုးတွေကြားမှာဖွင့်ထားရတဲ့ဆိုင်လေးဖြစ်တာကြောင့်အခက်ခဲတွေကတော့ရှိတတ်တယ်နော
်လာဖမ်းနေတာပဲအတစ်ချိန်လုံးတကယ်လို့လာလို့ရှင့်ပြေးပြီးပြေးရတာပဲတခါကျရင်တချို့ immigration တွေပါတွေကြတခြားရဲတွေကြတော့စခန်းတွေကိုကြတော့ပတ်စံပေးထားတာရှိတယ်အဲတကယ် immigration တွေလာလို့ရှိရင်တော့သူတို့ကတည်င်းတော့ပေးတယ်အဲ့နေ့ကျရင်ဆိုင်တွေပါတွေပိတ်လိုက်ပါလားအလုံးအရင်တော့အရင်ခဏခဏဖမ်းခံကြည့်တယ်တွားရတာပဲတချို့ကြတော့ဒီထိုင်းနေရာတိုင်တာရှိတယ်အရင်တော့ဆိုရင်ဒီနေရာမှာစပြီးလပွင့်တော့ဆိုရင်အဲ့ဒီစီပင်ကလေစီပင်ကဝတ်ဆောင်အပြင်နဲ့10ရောင်15ရောင်လောက်လဖမ်းတာဖမ်းကကြည့်တယ်ခဏခဏ
ဒါပြင်ဖြူဖြူရိုမီသားစုထမင်းဆိုင်လေးဟာကိုဗစ်ကာလကိုလည်းခက်ကြောပြတ်ခဲ့ရပါတယ်။ဒါပေမဲ့အခုချိန်မှာတော့လာစားတဲ့သူတွေပိုများလာတယ်လို့ဆိုပါတယ်
။ကိုဗစ်နော်ကတော့တော်တော်လေးကိုဆုတ်ယုတ်သွားတယ်။ဘာမှ3လလောက်ထိဆိုင်ပိတ်လိုက်ရတယ်။အခုကျတော့အဲ့အာနာသိမ့်ပြီးနောက်ပိုင်းဗမာပြည်သားတွေကပိုပြီးတော့များလာတယ်။ တချို့ကြတော့ရေရှည်ဟိုလာနဲ့ချီပြီးတော့လက်နေကြတာတွေများတယ်အခုနောက်ပိုင်းကဒါကတော့ဟိုလှုပ်လာတဲ့တက်တန်ခုနှစ်နှစ်မှာဒီအချိန်တွေကရောင်းအားကောင်းဆုံးပေါ့အဲ့လိုမျိုးပြောရမယ်
ဒီလိုခက်ခဲတွေကြုံပြန်ရင်စူးစမ်းဖွင့်ထားရတဲ့ဒီဇိုင်းလေးကိုမြန်မာပြည်သူပြည်သားတွေသာမကဒေသခံထိုင်းတွေနဲ့တခြားနိုင်ငံသားတွေလည်းလာစားကြပါတယ်။ဒါပေမဲ့ဒီဇိုင်းလေးမှာအများဆုံးဝယ်ယူစားသုံးကြတဲ့သူတွေကတော့မြန်မာပြည်သားတွေပါ
။ဟောကိုယ်မနိုင်ငံသားဆိုကိုအားပေးချင်တယ်။ရောက်တဲ့လူပဲပြောတာ။ကောင်းတယ်။ကျွန်တော်စားနှစ်နှစ်စီးနေပြီ။အ
ဲ့ဒီမှာမြန်မာစားစားလို့ရတယ်။ပြောမောင်းငါလည်းရရတယ်အတုတ်လည်းရရတယ်ညနေဆိုရင်တော့ထိုးလည်းရရတယ်ဝက်ကောင်းတော့တော့အုံတော့မြန်မာကြီးပြောတချို့မြန်မာကြီးကတော့လည်းလာလဲပြီးမဲ့သူတို့ကထိုင်းဆဆမကြိုက်ဘူးအဲ့တော့နီးနေတာမြန်မာဆဆလာစားတယ်နီးနေတဲ့အတိုင်းပဲလူမနဲ့ဆိုလို့ရှိရင်အများကြီးပဲ
အခုလိုလွတ်လွတ်လပ်လပ်ရောင်းချခွင့်ရနိုင်မှုအတွက်ဆိုင်ရပိုင်ရာတွေကိုပေးရကမ်းရတာတွေရှိပေမဲ့လည်းငွေငွေနဲ့ထွက်ငွေများများတတအဆင်ပြေမှုလေးတွေရှိနေတာမို့ဒီဆိုင်ကလေးကိုပဲမိသားစုတွေအားကိုးနေကြရပါတယ်။တိုင်းတစ်ပါးမှာစီးပွားရှာခဲ့ကြတာဆယ်စုနှစ်ချီကြာလာပြီမို့အဆင်ပြေတဲ့တစ်နေ့တစ်ချိန်မှာကိုပြီကိုရွာပြန်ပြီးဆိုင်ကောင်းကောင်းလေးဖွင့်မယ်လို့စိတ်ကူးရင်ထားပေမဲ့ခုချိန်မှာတော့သူရဲ့စိတ်ကူးတွေအကောင်အထည်ဖော်နိုင်မှုကဝေးခဲ့ပါတယ
်။မပြန်တော့ဘယ်စိတ်ကူးထားရလဲ။လောလောဆယ်ပေါ့။လောလောဆယ်ကဒီအစိုးရချင်းနေနဲ့ပြန်မှုအဆင်မပြေဘူး။ဒီမှာပဲစနိုင်တဲ့လောက်နေအောင်ပါပေါ့။ရတဲ့လောက်စုအောင်ပါပဲဒီမှာ။ပြန်မှာတော့ပြန်မှာပေါ့။ဒါပေမဲ့ဘယ်တော့လဲပြောမတတ်ဘူး။
ဖြူဖြူရူမီသားစုတွေလိုပဲမြန်မာပြည်ကနေလာပြီးစီးပွားရှာလုပ်ကိုင်းနေကြတဲ့မြန်မာနိုင်ငံဒေသအနှံ့ကမြန်မာပြည်သူပြည်သားတွေရဲ့အဆင်ပြေရင်အိမ်ပြန်ကြမယ်ဆိုတဲ့စိတ်ကူးတွေကတော့အခုချိန်ထိဝေးကွာနေကြရစေပါပဲရှင်
မညညိုလင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အင်ဃာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အင်ဃာညအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနေ့ပြန်ဗုဒ္ဓဖူးမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်ဃာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတစ်လှည့်တင်ဆက်ပေးပါမယ်ရှင်။
နေရာမက္ကီကိုနဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေဟာမက္ကီကိုစီးတီးမြို့ထိပ်သီးညီလာခံရဲ့အင်ကာနဲ့အစည်းအဝေးမှာဒေသတွင်းလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအဓိကထားဆွေးနွေးကြမယ်လို့အင်ပြီတော်ကပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုမက္ကီကိုသမ္မတအန်ဒရီးမန်နွယ်လိုပက်စ်အိုဘရာဒိုနဲ့အမေရိကန်ပြည်ထောင်စုသမ္မတဂျိုးဘိုင်ဒန်တို့ဟာမက္ကီကိုနိုင်ငံမှာတွေ့ဆုံနေကြတာပါ။အမေရိကန်ကလက်တင်အမေရိကနဲ့ကရေဘီယံနိုင်ငံတွေကိုလာမကတကမ္ဘာလုံးကိုအာရုံစိုက်လှုပ်ဆောင်နေတာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီစည်းဝေးနဲ့ဆက်နွယ်ပြီးအမေရိကန်နဲ့ကနေဒါထိပ်တန်းတာဝန်ရှိသူတွေဟာရာသီဥတုအပြောင်းအလဲနဲ့ယူကရိန်းထောက်ကူရေးကိစ္စတွေကိုလည်းတီးခြားဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတမဖြစ်ခင်အရင်ကရုံးထိုင်ခဲ့တဲ့နေရာကနေရှုဝဲမှတ်တမ်းဖြစ်နိုင်ခြင်းအထောက်အထားမှတ်တမ်းတချို့ကိုတွေ့ခဲ့တာကြောင့်အမေရိကန်တရားရုံးကတရားရေးဌာနကသုံးသပ်ကြီးစုနေတဲ့အကြောင်းသမ္မတအင်ပြူတော်ကမနေ့ကပြောဆိုပါတယ်။2018ခုနှစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတဖြစ်တာဝန်ယူအပြီးနဲ့2020သမ္မတရွေးကောက်ပွဲဝင်ကနီးဆဲဆဲမတိုင်ခင်ကာလအထိအသုံးပြုခဲ့တဲ့ Penn Biden Center ရုံးခန်းတွင်းကိုသမ္မတရဲ့ကိုယ်တော်ဆိုင်ရာရှေ့နေတွေကရှင်းနေတဲ့အချိန်မှာအထိမတန်းကိုတွေ့ခဲ့တာဖြစ်ပါတယ်။အမေရိကန်မှာရောက်ရှိနေထိုင်နေတဲ့ဘရာဇီးသမ္မတဟောင်းကိုအမေရိကန်ကဖမ်းဆီးပြီးဘရာဇီးကိုပြန်ပို့ပေးဖို့တောင်းဆိုစရာအကြောင်းနည်းပါလာပါတယ်လို့ဘရာဇီးတရားရေးဝန်ကြီး Flavio Dino ကတင်းလာနေကပြောကြားလိုက်ပါတယ်။တရားခံကိုဖမ်းမိမူလနိုင်ငံကိုပြန်ဖို့လဲဆိုတာဥပဒေကြောင်းနဲ့နိုင်ငံတကာသဘောတူညီချက်တွေအကျုံးဝင်နေပြီးများသောအားဖြင့်ရာဇဝတ်မှုကျွန်းလူနေသူတွေရဲ့ပတ်သက်တယ်လို့တရားရေးဝန်ကြီးကရှင်းပြသွားပါတယ်။ဒါပေမဲ့မတောင်းဆိုဘူးဆိုတာကိုတော့အပြည့်ပြမပြောပါဘူး။ဘရာဇီးသမ္မတဟောင်းကိုထောက်ခံသူတွေကရွေးကောက်ပွဲမဲမတမာမှုတွေရှိနေတယ်ဆိုပြီးသမ္မတအိမ်တော်လွှတ်တော်တရားရုံးချုပ်နဲ့အဆောက်အုံတွေကိုတင်းငွေတွေနဲ့ကဝယ်ရောက်ဖြစ်စီခဲ့ပါတယ်။တင်းလာနေမှာတော့ဘရာဇီးပြည်သူထောင်ပေါင်းများစွာဟာအဓိကမြို့ကြီးတွေမှာဆန္ဒပြပြီးတပရဟောင်းကိုအေးအေးယူဖို့တောင်းဆိုခဲ့ကြတာပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တော်မိုးသက်ထန်စွာရွာတွင်းလည်ပြီးရေကြီးမြေပြုံမှုတွေဖြစ်ပေါ်နေမှာကိုဒီကနေ့ဇန်နဝါရီလ10ရက်နေ့ထိအသက်5နှစ်အရွယ်ကလေးငယ်လေးတဦးပါဝင်သေဆုံးသူ14ဦးရှိသွားပြီဖြစ်ပါတယ
်ဇန်နဝါရီလ10ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျမကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.